Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါလေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်းကနေ2022ခုနှစ်အောက်တိုဘာ9ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအိုင်လိုမီတာ3251နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေပါတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မခင်ပြူထွေးပါဒီကနေ့ညသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့ဘယ်လာရုစ်လူခွင့်ရေးလှူရှားသူတို့နဲ့အတူရုရှားလူခွင့်ရေးအဖွဲ့တစ်ခုနဲ့ယူကရိန်းလူခွင့်ရေးအဖွဲ့တစ်ခုတို့ပူးတွဲချင်းမြင်ခံရပါတယ် VOA မြန်မာပိုင်းပင်တိုင်းဆောင်းပါရှင်သတင်းသမားဦးစစ်သူအောင်မြင့်ကိုတော့စစ်ကောင်စီကဒီကနေ့အလုံနဲ့ထောင်နဲ့သုံးနှစ်ချမှတ်ပါတယ်မြန်မာအင်ဂျင်ထိုင်းနိုင်ငံမှာတော့ရဲဝင်တန်းဟောင်းလက်ချက်နဲ့ကလေးငယ်20ကျော်တိတ်ဆုံးရတဲ့နေရာကိုထိုင်းဝန်ကြီးချုပ်ဒီကနေ့တွားရောက်ပါတယ်ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါဒီလိုသတင်းတွေပြီးနားဆင်ရမယ်ထဲမှာတော့သတင်းစာဆရာဦးစီသူအောင်မြင့်ကိုစစ်ကောင်စီရဲ့အင်းစိန်ထောင်တရားရုံးကဒီနေ့မှထောင်ဒဏ်3နှစ်ချမှတ်လိုက်တာနဲ့ပတ်သက်ပြီး
ဒါတော့ဟိုမတရားဘူးလို့ပဲပြောမှာပေါ့နော်ဦးစီးသူအောင်မြတ်တယောက်ထဲမှာမကပါဘူးရှင်ခုမြန်မာပြည်မှာရှိတဲ့အတခြားသော journalist ပေါ့နော်အခုတရားတက်လို့ဆိုလို့ရှိရင်တရားကြောဆိုလို့ရှိရင်လည်းဖန်စီ
ဦးစီးသူအောင်မြတ်ရဲ့သမီးဖြစ်သူပြောတော်တာဖြစ်ပါတယ်ဒီကြောင့်အပြေဆုံးကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတော့ဖမ်းဆီးခံရတဲ့ဒေသခံတွေပိုများလာနေတဲ့အကြောင်းတခါမွန်ပြည်နယ်မှာတော့ကိုဗစ်ကူးစက်သူအရေအတွက်ဒိုးလာနေတဲ့အခြေအနေပါဝင်ထိုင်းနိုင်ငံကအလုံသမားခွင့်ရတောင်းဆိုဆန္ဒပြပွဲအခြေအနေသတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ချင်ညာပေးမှာဖြစ်ပါတယ်ဗျာ
ဒီနှစ်2022ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုဘယ်လာရုစ်နိုင်ငံကလူခွင့်ရေးဦးဆောင်လှူရှားသူတဦးနဲ့အတူယူကရိန်းလူခွင့်ရေးအဖွဲ့တစ်ခုနဲ့ရုရှားလူခွင့်ရေးအဖွဲ့တစ်ခုတို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်။ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအကျဉ်းချခံရတဲ့ဘယ်လာရုစ်လူခွင့်ရေးတက်ကြွလှူရှားသူ Alex Bialyatsky နောက်ရုရှားလူခွင့်ရေးအဖွဲ့ Memorial နဲ့ယူကရိန်းလူခွင့်ရေးအဖွဲ့ Center for Civil Liberties တို့ကိုချီးမြှင့်လိုက်တယ်ဆိုပြီးတော့စုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌ Barrett Anderson ကဒီကနေ့ပဲကြေညာသွားခဲ့တာပါသူတို့ဟာ Belarus, Russia နဲ့ Ukraine နိုင်ငံတွေမှာငြိမ်းချမ်းရေးလူအခွင့်အရေးနဲ့ဒီမိုကရေစီရေးတွေအတွက်ရှေ့တန်းကနေစွန့်စွန့်တမန်ဆောင်ရွက်ခဲ့ကြတာကြောင့်အခုလိုချီးမြှင့်တာဖြစ်တယ်ဆိုပြီးစုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောပါရယ်သူတို့ကနိုင်ငံအတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေကိုကူစားပြုပြီးအာဏာရှင်တွေကိုဝေဖန်ထောက်ပြခွင့်တွေပုံမရရှိလာအောင်နောက်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းခဲ့ကြသူတွေဖြစ်တယ်လို့လည်းစုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောပါရယ်ဒီနှစ်စုရှင်တဦးဖြစ်တဲ့ Alex Bialyatsky ဟာပြီးခဲ့တဲ့နှစ်တုန်းကဘယ်လာရုစ်နိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့ပြီးအတိုက်အခံတွေအင်အားသုံးနှိမ့်ခံရတဲ့အချိန်မှာဖမ်းဆီးထောင်ချခံရတာဖြစ်ပါတယ်။ဒီနေ့နိုဘယ်ငြိမ်းချမ်းရေးဆုအတွက်ဆုငွေ Sweden Krona 10 သန်းအမေရိကန်ဒေါ်လာဒီတသန်းနီးပါးကိုတော့ရွှေနဲ့အတူပဲဒီရွှေတစ်စိတ်ဆုကိုတော့ဆုရရှိတဲ့သူတွေအငြိမ့်မြခွဲဝေယူကြမှာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတကတော့အလုံးစုံပြတ်သုံးနိုင်တဲ့စစ်ပွဲအနေဟာ1960ပြည်နယ်ပိုင်းတွေကဆိုရင်အမြင့်ဆုံးကိုရောက်နေပြီလို့သတိပေးလိုက်ပါတယ်။ယူကရိန်းစစ်မှာရှုံးနိမှုတွေကြုံနေရတဲ့ရုရှားကသူတို့ပိုင်ဆိုင်ထားတဲ့နျူကလ িয়ার လက်နက်ကိုအသုံးပြုမယ်လို့ချင်းချောင်းနေချိန်မှာသမ္မတဂျိုးဘိုက်ဒန်ကအခုလိုမနေ့ကသတိပေးလိုက်တာပါရုရှားသမ္မတပူတင်ကြောင်းအတော်လေးသိထားသူတယောက်အနေနဲ့ပြောရမယ်ဆိုရင်နျူကလ িয়ার လက်နက်ဇီဝလက်နက်ဓာတုလက်နက်တွေသုံးမယ်လို့ပူတင်ပြောနေတာတွေကအတီးပြောနေတာဖြစ်တယ်လို့သမ္မတဘိုက်ဒန်ကဆက်ပြောပါတယ်အမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုကြား1960ပြည့်နှစ်ပိုင်းတွေမှာနျူကလ িয়ার စစ်ပွဲဖြစ်လူချင်းတွေတင်းမာခဲ့ပြီးနောက်ပိုင်းတွေကအခုလောက်တင်ပါတဲ့အချိန်မျိုးမကြုံခဲ့ဘူးလို့လည်းသမ္မတဘိုင်ဒန်ကနယူးယောက်မြို့မှာကျင်းပတဲ့ရန်ပုံငွေရှာပွဲတစ်ခုမှာပြောခဲ့ပါတယ်။1962ခုနှစ်တုန်းကအမေရိကန်ကတူရကီနဲ့အီတလီနိုင်ငံတွေမှာနျူကလ িয়ার ပဲထိန်းတက်ဒုံးကျည်တွေဖြန့်ချခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ဆိုဗီယက်ပြည်ထောင်စုဘက်ကလည်းကျူဘာမှာအလားတူဒုံးကျည်တွေဖြန့်ချခဲ့တဲ့အတွက်နျူကလ িয়ার စစ်ပွဲဖြစ်ပွားလို့နီးနီးကိုဖြစ်ခဲ့ပါတယ်ခင်ဗျာ။
ဥရောပမှာစောင်းဝင်စားပြုလာပြီးတော့ဒီရာသီဥတုပို့ပြီးတော့အေးလာတာနဲ့အမျှပဲ COVID-19 ရောဂါကူးစက်မှုနောက်ထပ်လှိုင်းကြီးဝင်မဲ့အခြေအနေမြင်နေရတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါရယ်။ COVID ကာကွယ်ဆေးတွေခဏခဏထိုးနေရပြီးတော့ဆေးအမျိုးအစားတစ်တွေလည်းအမျိုးမျိုးဖြစ်လာတဲ့အခါမှာလူတွေကအားဖြင့်ကာကွယ်ဆေးမထိုးချင်တော့တာကနေကူးစက်မှုတွေပြန်များလာမှကိုပညာရှင်တွေကသတိပေးနေတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO စီရင်အရကမ္ဘာတဝန်း COVID ကူးစက်မှုလုံးဆက်ပြီးတော့ကြာဆင်းနေတယ်ဆိုပေမဲ့လည်းဥရောပသမဂ္ဂနိုင်ငံတွေမှာကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကူးစက်မှုက ောင်တတန်းခွဲရှိခဲ့ပြီးဒါဟာဒီမတိုင်ခင်တစ်ပတ်ကတည်းက800ကျိုင်လို့ပို့ပြီးတော့များလာတာလို့ပြောပါရယ်။ကိုဗစ်ကြောင့်ဆေးရုံရောက်လာတဲ့သူဥယီဟာလည်းဥရောပသမဂ္ဂ28နိုင်ငံနဲ့ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းသိသိသာသာတိုးလာတယ်လို့ WHO ကပြောပါရယ်။တီကြလွတ်လပ်တဲ့သိပ္ပံပညာရှင်များအဖွဲ့ဂျင်ဘေစင်ရဲ့အရာအီတလီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကကိုဗစ်ရောဂါလက္ခဏာနဲ့ဆေးရုံကိုရောက်လာသူဥယီဟာအရင်တစ်ပတ်နဲ့နှိုင်းရှင်ရင်32ရာခိုင်နှုန်းကျိုးလာပြီးတော့အထူးကျက်မဲ့ဆောင်ကိုရောက်လာသူဥယီကတော့21ရာခိုင်နှုန်းကျိုးလာတယ်လို့ပြောပါတယ်။အလားတူဗြိတိန်မှာလည်းပြီးခဲ့တဲ့တစ်ပတ်ကကိုဗစ်ကြောင့်ဆေးရုံရောက်လာတဲ့သူဥယီဟာအရင်တစ်ပတ်ကထက်45ရာခိုင်နှုန်းကျိုးလာတယ်လို့ပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအဆင့်ဥပဒေအရဆေးကြောက်ပိုင်ဆိုင်မှုနဲ့ပြစ်ဒဏ်ချခံထားရသူထောင်နဲ့ချီကိုသမ္မတဂျိုးဘိုင်ဒန်ကလွန်ကျင်းချနာခွင့်ပြုလိုက်ပါတယ်သမ္မတဘိုင်ဒန်က
First I'm announcing a pardon for all prior federal offenses for the
ပထမအနေနဲ့ဆေးကျောက်လက်ဝယ်ရှိထားတာလေးနဲ့ Federal ရာဇဝတ်မှုဒဏ်ကြခံနေရသူအားလုံးကိုလွန်ကျင်းချနာခွင့်ပေးလိုက်ပြီလို့ကျွန်တော်ကြေညာလိုက်ပါတယ်ဒီဆေးကျောက်လက်ဝယ်ရှိတာနဲ့ရာဇဝတ်မှုနဲ့ထောင်ချခံရတာကြောင့်နောက်ဆက်တွဲအလုပ်ကိုင်းအင်အားပညာရေးအခွင့်အလမ်းတွေပိတ်ပင်ခံရသူပေါင်းကထောင်ကနန်းတွေကိုခြေရှိလာခဲ့ပါတယ်အခုကျွန်တော်လူငင်းချန်လာခွင့်ကြောင့်တော့သူတို့အပေါ်ဒီဝင်တို့ဝင်ဖို့ကြီးဆက်ရှိတော့မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ပြောသွားခဲ့တာပါအခုလောလူငင်းချန်လာခွင့်ပြုတဲ့အတွက်ပြစ်ဒဏ်ချခံနေရတဲ့အမေရိကန်6500ကျော်ကိုတရားမှုရှိမှာဖြစ်ပါတယ်ဒီလူငင်းချန်လာခွင့်ကဆေးကြောက်မောက်ကိုတင်ပို့သူတွေနဲ့ဖြန့်ပြူရောင်းချသူတွေအတွက်တော့မပါဘူးတခြားမွေးဆေးတွေနဲ့လည်းမသက်ဆိုင်ဘူးဆေးကြောက်လက်ဝယ်30သူတွေအတွက်သာဖြစ်ပါတယ်လို့အမေရိကန်ရာရှိတွေကရှင်းပြခဲ့ပါတယ်ခင်ဗျ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်တိုမီတာ32 kHz 93.3 MHz နဲ့93.8 MHz လိုက်တိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1905အထိလို့ထုတ်လင်းပေးနေပါတယ်ခင
်ဗျ VOA American တန်ရဲ့တောက်ကြနေညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်view မြန်မာပိုင်းရဲ့ပင်တိုင်းဆောင်းမရှင်တူဦးဖြစ်သူသတင်းသမားဦးစီသူအောင်မြင့်ကိုတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုပုံမှန်905ကကြီအမှုအတွက်ပဇွန်တော်မျိုးနယ်တရားရုံးကအလုံနဲ့ထောင်နဲ့၃နှစ်ချမှတ်လိုက်ပါတယ်ဒီပြစ်ဒဏ်အတွက်ယူကန်တင်မယ်လို့ဦးစီသူအောင်မြင့်ရဲ့ရှင်းလင်းကပြောပါတယ်ပုံမှန်905ကကြီနဲ့ပဲဗဟန်းမျိုးနယ်တရားရုံးမှာတရားစွဲထားတဲ့အမှုအတွက်လည်းရှေ့သတင်းပတ်ကြာတာရီနေ့မှာအပြစ်သက်အမိချမယ်လို့ခန့်မှန်းရပါတယ်2021ခုနှစ်ဩဂတ်လ15ရက်နေ့ကဗဟန်းမြို့နယ်ရွှေကုံရိပ်မှုအိမ်ယာတိုက်ခန်းတစ်ခုမှာစစ်ကောင်စီကအဲဆင်းဝင်စစ်ရာကနေဦးစီသူအောင်မြင့်ဖမ်းဆီးခံခဲ့ရတာပါလူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရေးသားထားတဲ့စာသားကနိုင်ငံတော်နဲ့တက်မတော်ပြုတ်ကွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တယ်လို့ဆွဆွဲပြီးတက်မတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ကကြီးနဲ့ပြည်သူတော်မျိုးနယ်နဲ့ဗဟန်းမြို့နယ်တွေမှာအမှုနှစ်မှုအပြင်နိုင်ငံတော်အကြီးအကျယ်ပြည့်အောင်လုံမှုရာစသက်ကြီးဥပဒေပုံမှန်124ကကြီးတို့နဲ့လည်းတရားစွဲထားပါတယ်။လက်ရှိမှာသူဟာအင်းစိန်ထောင်မှာအချင်းချခံနေရတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့ပဲသတင်းသမားတွေကဖမ်းဆီးကြတရားစွဲဆိုထားတွေပြုလုပ်ခဲ့ပါတယ်။သတင်းသမားအယောက်တရာနီးပါးဖမ်းဆီးထိတိခံထားရပြီးတော့နောက်ထပ်သတင်းသမားတချို့ပါထပ်မံဖမ်းဆီးအရေးယူခံရဆဲပဲလို့သတင်းလွှတ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်ရှင်။
ထိုင်းနိုင်ငံကနေကလေးရင်းကြောင်းမှာကလင်းငယ်အများစုတည်ဆုံခဲ့ရတဲ့တပ်ဖြတ်မှုဖြစ်ခဲ့ရကိုထိုင်းဝန်ကြီးချုပ်ကိုယ်တိုင်သွားနှစ်သိမ့်ပေးခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းနွန်ဘူဝါလန်ဖူပြည်နယ်ကဒီကြောင်းကိုဝန်ကြီးချုပ်ပရိုက်ချန်ဝါချာဒီနေ့လည်းသွားရောက်ပြီးဝန်ထမ်းချင်းအခမ်းအနားမှာကျန်းရည်သူမိသားစုတွေကိုနှစ်သိမ့်အားပေးခဲ့ပါတယ်။မူရင်းမှုနဲ့အလုပ်ကထုတ်ခံထားခဲ့ရတဲ့ရဲဝန်တန်းဟောင်းတစ်ယောက်ကမနေ့တုန်းကဒီကြောင်းနဲ့ကလေးတွေနေကင်းအိတ်ဆက်နားနေချိန်မှာဓာတ်နဲ့ခုတ်တနက်နဲ့ပြတ်ခတ်ခဲ့လို့ကလေးငယ်24ဦးပါဝင်ကိုဝင်ဆောင်ဆီယမနဲ့စုစုပေါင်း38ဦးတည်ဆုံခဲ့ရတာပါဥထိုင်းစဝံမြို့မှာရှိတဲ့ဒီကျောင်းမှာဝင်းကြီးချုပ်ပရယတ်ကအသက်တည်ဆုံသွားခဲ့သူတွေရဲ့မိသားစုဝင်တွေကိုထောက်ပံ့ကြေးတွေလည်းပေးခဲ့ပါတယ်ဒေါ်လာ3000ကနေ5000ကျော်တန်ဖိုးနဲ့ညီတဲ့ထိုင်းဘတ်ငွေ3သိန်းကနေ2သိန်းကြားပမာဏရေးထားတဲ့ချက်လက်မှတ်တွေကိုဝင်းကြီးချုပ်ကမိသားစုဝင်တွေကိုမျှဝေပေးခဲ့ပါတယ်ထိုင်းနိုင်ငံမှာစစ်တောင်ဖြစ်ခဲ့ကလင်းငယ်အများပြပါတဲ့စုလိုက်တက်ဖြတ်ခံရမှုအတွက်နိုင်ငံတော်ဝန်ပူဆွေးတော့ကရောက်နေချိန်မှာအမေရိကန်နိုင်ငံကိုစားအထူးဝန်ထမ်းချေကွဲရကြောင်းနဲ့မိသားစုတွေနဲ့အတူဆုံရှုံမှုကိုထပ်တူခံစားရကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယပြောခွင့်ရပထက်ပတဲကလည်းပြောခဲ့ပါတယ်ခင
်ဗျာမြန်မာထိုင်းကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေမှာအလုတ်သွားလုပ်ရင်းလူကုန်ကူးသူတွေလက်ထဲပျောက်ဆုံးနေတဲ့မလေးရှားနိုင်ငံသား130နီးပါးကျန်ရှိနေပြီးသူတို့တွေဘေးကင်းရေးနဲ့အိမ်ပြန်ရောက်နိုင်ရေးဆက်ပြီးတော့ချိုးဖောက်နေတဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးဆာအီဖူဒင်အဗ်ဒူလာကပြောပါတယ် 400ယောက်ပျောက်ဆုံးတယ်ဆိုပြီးသတင်းရထားတဲ့အထက်ကကယ်တင်နိုင်ခဲ့တဲ့သူ293ယောက်ရှိပြီဖြစ်တဲ့အကြောင်းနဲ့မလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်ကိုပြန်ရောက်လာတဲ့မလေးရှားနိုင်ငံသား21ယောက်ကိုတွားရောက်ကြိုဆိုတဲ့အချိန်မှာမလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာပါ။ပြန်ရောက်လာတဲ့မလေးရှားနိုင်ငံသား21ယောက်ကိုတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကလူကုန်ကူးသူတွေရဲ့လက်ထဲကနေကယ်တင်ခဲ့ရတာဖြစ်ပါတယ်။ပြန်ရောက်လာတဲ့သူအားလုံးဟာအသက်20ဝန်းကျင်နေဖြစ်ကြပြီးတော့ပြည်ပမှာလာကကောင်းကောင်းရမယ်ဆိုတဲ့လင်းညာအလုပ်ခေါ်တာမျိုးတွေကိုအထူးသတိထားဖို့မလေးရှားနိုင်ငံသားရေးဝန်ကြီးကသတိပေးသွားပါတယ်။မလေးရှားနိုင်ငံသားတရားကျော်ဟာဒေသတွင်းနိုင်ငံတွေကလူကုန်ကူးသူတွေရဲ့လက်ထဲမှာခက်သည့်ကြေးကျွန်တွေအဖြစ်နဲ့အာရမခိုင်းစေခံရတယ်လို့လည်းမလေးရှားအစိုးရကပြောဆိုထားပါတယ်ရှင်။
တောင်ကိုရီးယားသမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ဖုန်းပြောပြီးမြောက်ကိုရီးယားရဲ့နောက်ဆုံးဒုံးကျည်စံသက်ပစ်ခတ်ခဲ့တာကိုပြစ်တင်ရှုံချလိုက်ပါတယ်။မြောက်ကိုရီးယားကတာရိုပစ်ပက်ထိန်ဒုံးကျည်နှစ်စင်းကိုမနေ့စောပိုင်းကပြစ်လွတ်ခဲ့ပြီးတောင်ကိုရီးယားသမ္မတယွန်ဆုကယွန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှီတာတို့မနေ့ကဖုန်းနဲ့ဆွေးနွေးခဲ့ကြပါတယ်။မနေ့ကပြစ်လွတ်မှုမတိုင်ခင်ဂျပန်ကလည်းမြောက်ကိုရီးယားအနေနဲ့ဂျပန်နိုင်ငံကိုဖျက်ချော်ပြီးတာလက်ပစ်ဒုံးပြစ်လွတ်စံသက်ခဲ့ပါသေးတယ်။အခုလိုမြောက်ကိုရီးယားကမချသေးခင်ရက်တွေအတွင်းဒုံးကျည်တော်များများပစ်ခတ်ခဲ့တာဟာနိုင်ငံတကာငြိမ်းချမ်းရေးကိုချိန်ချောက်နေတဲ့ရန်စမှုဖြစ်တယ်လို့နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးသဘောတူခဲ့တယ်လို့တောင်ကိုရီးယားသမ္မတယွန်ကထုတ်ပြန်လိုက်ပါတယ်။အခုလိုအချိန်မှာဂျပန်အမေရိကန်နဲ့တောင်ကိုရီးယားအမေရိကန်မဟာမိတ်အဖွဲ့တွေရဲ့ဟန်တာနိုင်မှုစွမ်းရည်နဲ့သုံးနိုင်တဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုအရေးကြီးတယ်လို့လည်းဂျပန်ဝန်ကြီးချုပ်ကထုတ်ပြန်ထားပါတယ်။ဒါအပြင်မြောက်ကိုရီးယားရန်စမှုတွေကိုပြင်းပြင်းထန်ထန်ထုတ်ပြန်ဖို့တောင်ကိုရီးယားနဲ့ဂျပန်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဒီခေါင်းဆောင်တွေကသဘောတူညီခဲ့ပါတယ်ခင်ဗျာ။
တော့ကြနေကြနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုဝင်းမင်းတို့အကြီးညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ကိုထောင်နှံချမှတ်လိုက်တဲ့သတင်းကိုပြောပြကြပါမယ်။ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်းပါးရှင်တူဖြစ်သူဦးစီသူအောင်မြင့်ကိုတက်မတော်ဖြူကွဲအောင်လုံဆောင်မှုပုံမှန်55ကာကြီးနဲ့တရားစွဲထားတဲ့အမှုအတွက်အလုံးနဲ့ထောင်နှံ3နှစ်ချမှတ်လိုက်ပါတယ်။55ကာကြီးနဲ့နောက်ထပ်တရားစွဲခံထားတဲ့အမှုအတွက်လည်းရှေ့သတင်းပတ်ထဲမှာအပိသက်အမိန့်ချခံရဖို့ရှိနေပါတယ်။နောက်ဆုံးသိထားသမျှရန်ကုန်ကဖေးပို့တဲ့သတင်းကိုတော့မိုင်းအင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဗဟန်းမြို့နယ်ရွှေကုန်းရိတ်မွန်အိမ်ယာတိုက်ခန်းတစ်ခုမှာ2021ခုနှစ်ဩဂုတ်လ15ရက်ကစစ်ကောင်စီကအစည်းအဝေးဝင်ဆရာကနေဖမ်းဆီးခံခဲ့ရတဲ့ VOA မြန်မာပိုင်းရဲ့ဆောင်းမရှင်ဦးစီသူအောင်မြင့်ကိုဒီကနေ့အင်းစိန်အကျဉ်းထောင်ထဲမှာရှိတဲ့ပဇွန်တောင်မြို့နယ်အထူးတရားရုံးကထောင်ဒဏ်ချမှတ်လိုက်ပါတယ်။တက်မတော်ပြုတ်ကွင်းအောင်လှုပ်ဆော်မှုပုံမှ55ကာကြီးအမှုအတွက်အလုံးနဲ့ထောင်3နှစ်ချမှတ်ခဲ့တာလို့သူရှိနေကပြောပါတယ်။ဦးစီသူအောင်မြင့်ကိုပုံမှ55ကာကြီးနဲ့အမှုနှစ်ခုဆွဲထားတာဖြစ်ပြီးဗဟန်းမျိုးနယ်မှာတရားစွဲထားတဲ့နောက်တမှုအတွက်လည်းရှေ့သတင်းဘက်ကြာတာပတိနေ့မှာအပြည့်သက်အမိန့်ချမှတ်ဖွဲ့ရှိနေတယ်လို့ရှင်းနေကပြောပါတယ်
။သူတို့ကလည်းတိုင်းနန်းလာတဲ့အတိုင်းပစိစီပေါ်ပေါက်တဲ့ဆိုရင်အလုံးနဲ့တောင်ကျန်သုံးမယ်ပေါ့နော်။ဆောင်းချမှတ်တာပေါ့။ဆရာကဟိုအယူခံတက်ပြီးပြောထားတာပေါ့နော်။ဒီအစင်းမြင့်တရားရုံးကိုအယူခံအစင်းချင်းတက်ပြီးတော့မမတို့ဟိုသူပြောထားပါတယ်။ဗဟန်းမျိုးနယ်ကရုံးမှာကြတော့အမတို့ဒီလမ်းမဲ့ဇာတာပွဲပေါ့နော်။နောက်တစ်ပတ်ဇာတာပွဲမှာအမေချဖို့ချိန်လာတယ်။နောက်တောက်ကြနောက်မဲ့တောက်ကြနေ14ရက်နေ့မှာကဖြေပိုင်းခေရင်းအရှိပိုင်းခေရင်းပေါ့နော်။အခုတော့ဘူတောင်ခေရင်းတရားရုံးမှာတရားရုံးမှာတော့အမတို့ဒီခံရတဲ့သူကြံသေးတာအစံသေးတာကိုစစ်ဆေးကြဖို့ချိန်လာတာပေါ့နော်
။လူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရေးသားထားတဲ့စာသားကနိုင်ငံတော်နဲ့တက်မတော်ပြုတ်ကွဲအောင်လှုပ်ဆော်ရေးသားမှုဖြစ်စေခဲ့တယ်လို့ဆွဆွဲပြီးတက်မတော်အကြီးညိုပြက်စီမှုပုံမှ55ကာကြီးနဲ့ပဇွန်တောင်မြို့နယ်နဲ့ဗဟန်းမြို့နယ်မှာအမှုနှစ်မှုနဲ့တရားစွဲခံရတာဖြစ်ပါတယ်။နိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုရာဇသက်ကြီးဥပဒေပုံမှ124ကာကြီးနဲ့လည်းတရားစွဲခံထားရပါတယ်။55ကာကြီးအမှုအတွက်စစ်ကောင်စီကထောင်ချလိုက်တဲ့အပေါ်တမိဖြစ်သူကတော့ဖခင်ဖြစ်သူကသတင်းသမားအလုပ်ကိုလုပ်ခဲ့တာဖြစ်လို့သတင်းသမားတယောက်အတွက်စစ်မှန်တဲ့တရားမျှတမှုရကျင်တယ်လို့ပြောဆိုလိုက်ပါတယ်
ဥစီသူအောင်မြတ်ပေါ့နော်ဒီသတင်းလောကမှာလည်းအကြာကြီးသတင်းဆောင်ပါတွေအထူးသဖြင့်ဒီနိုင်ငံရေးသုံးသပ်တဲ့ဆောင်ပါတွေသူရေးခဲ့တာရှိတာပေါ့နော်ဒါတွေကလည်းသတင်းအချက်အလက်ဟို fact check တွေကိုအခြေခံပြီးသူရေးခဲ့တဲ့ဒါသူရဲ့ဟို profession တစ်ခုအနေနဲ့လုပ်ခဲ့တာကြာပြီပေါ့နော်အာနာသိန်းပြီးနောက်ပိုင်းမှာသူလုပ်ခဲ့တဲ့အလုပ်မဟုတ်ပေါ့နော် KSSS သူကဒီဝေဖန်ရေးဆောင်ပါတွေသူရေးခဲ့တာဖြစ်ပါတယ် တခြားရာဇဝတ်မှုဘာတစ်ခုမှမကျူးလွန်ထားပါဘူး။ဒါကတော့ဟိုမတရားဘူးလို့ပဲပြောမှာပေါ့နော်။ဦးစီးတော်မြတ်တဲ့တယောက်ထဲမှာမကပါဘူးရှင်။ဟိုမြန်မာပြည်မှာရှိတဲ့တခြားသော journalist ပေါ့နော်။အခုတရားတလောက်ဆိုလို့ရှိရင်တရားကြောဆိုလို့ရှိရင်လည်းဖန်စီပြီးတော့မှဒီလိုမျိုးဆွဆွဲချက်တွေအမျိုးမျိုးတွေတင်ထားတာတွေတွေ့ရပါတယ်။ဒါတွေကတော့မတရားပါဘူး။ဒီ journalist သတင်းတောက်သတင်းတွေဖော်ပြပြီးတင်ဆက်နေတာကဒါကရာဇဝတ်မှုမဟုတ်ဘူးဆိုတာကိုလည်းပြောချင်ပါတယ်။
ဦးစီသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အိမ်ဆောင်အစိုးရပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးဖို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကစွပ်စွဲထားပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးဖို့တဲ့သတင်းဆောင်မတွေဟာအချက်လက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်မရေးသားပေးဖို့လို့ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကပြည်ရင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲတာပြုခဲ့ပါတယ်။သတင်းသမားအယောက်တရာနီးပါးဖမ်းဆီးထိန်းသိမ်းခံထားရပြီးနောက်ထပ်သတင်းသမားတချို့ပါထပ်မံဖမ်းဆီးအရေးယူခံနေရဆဲပဲလို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံအတီးပြုတ်ချက်တစုံတရာပေးတာမျိုးမရှိပါဘူ
း။မိုင်းဂျန်နိုင်ပြောပြတော့တာဖြစ်ပါတယ်။အခုတခါတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြကြပါမယ်။ရခိုင်လက်နက်ကိုင် A အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းမှာ A အဖွဲ့နဲ့ဆက်ဆက်တဲ့ထောက်ခံတဲ့ဆိုတဲ့တန်တရားနဲ့ဒေသခံတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးတရားစွဲဆိုတာတွေတိုးလာနေတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲရခိုင်ဥဆောင်ပါတီ AFP ရဲ့အကြံပေးဖြစ်သလိုလွတ်တော်ကိုယ်စားလှယ်ဟောင်းဦးကျော်လွင်ကိုလည်းအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကအခုရပိုင်းတွင်ဖမ်းဆီးသွားတဲ့အကြောင်းရခိုင်ဥဆောင်ပါတီပြောခွင့်ရက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်အတွင်းဖမ်းဆီးမှုအခြေအနေသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတကြောပြန်တိုက်ပွဲတွေလည်းပြင်းထန်လာပြီးနောက်ပိုင်းကစပြီးတော့ရခိုင်ပြည်နယ်မှာဒေသခံဆရာဝန်တဦးအပါအဝင်လွတ်တော်ကိုယ်စားလှယ်တွေဖမ်းဆီးခံရတယ်လို့ရခိုင်ဒေသခံတွေကပြောပြတာပါ။ဒီကြားထဲမှာပဲအော်တိုဘာ၄ရက်နေ့ကရခိုင်ဥဆောင်ပါတီအကြံပေးတဦးဖြစ်တဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးကျော်လွင်နဲ့ပါတီတာဝန်ရှိသူတဦးဖြစ်တဲ့ဦးမောင်ကောင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းဆီးတာခံခဲ့ရတယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်အဖမ်းခံရသူနှစ်ယောက်တည်းကဦးမောင်ကောင်းကိုပြန်လွှတ်ပေးလိုက်ပေမဲ့ဦးကျော်လွင်ကိုတော့ဆက်လက်ဖမ်းဆီးထားဆဲဖြစ်ပြီးဘယ်အဖွဲ့ကဘာကြောင့်ဖမ်းဆီးထားတယ်ဆိုတာကိုတိတိကျကျမသိသေးဘူးလို့လည်းဒေါက်တာအေးမောင်ကပြောပါတယ
်အဲပါတီအနေနဲ့တိတိကျကျကတော့မသိရသေးဘူးအဲဦးကျော်လွင်ကတော့ဘူးတီတော့လွတ်လာတာမတွေ့သေးဘူးဦးမောင်ကောင်းနဲ့လည်းမနေ့ပိုင်းကပဲလွတ်လာပြီးနေကောင်းပါတယ်ကျမကြီးအရာလေးဟိုဖြစ်ပါတယ်နော်ရှေ့တော့ကိုရှေ့စားဖို့လိုတယ်အဲကြောင့်အင်ကိုရောက်ပါပြီလို့ဥမကောင်ကတော့ပြောတယ်ဒေဖွေးစီကဖမ်းသွားတယ်ဖမ်းထားတယ်ဆိုတာလို့မပြောဘူးကျွန်တော
်ရခိုင်ပြည်နယ်မှာစစ်တပ်ကစစ်ဆေးဂိတ်တွေနဲ့လုံခြုံရေးတိုးမြှင့်ပြီးဒေသခံတွေရဲ့သွာလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတာပါအေအဖွဲ့ကိုထောက်ခံတယ်လို့တန်မြတ်ရှိသူတွေကိုဖမ်းဆီးတာတွေဒီရပိုင်းမှာပိုများလာတယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကနေစက်တင်ဘာ21ရက်နေ့အထိမြမစစ်တပ်ကတန်တရားနဲ့ဖမ်းဆီးခံရတဲ့ရခိုင်ဒေသခံ130နီးပါးအထိရှိပြီးတဝက်လောက်တော့ပြန်လွတ်လာတယ်လို့ရခိုင်အခြေစိုက်မီဒီယာတစ်ခုဖြစ်တဲ့ DMG သတင်းဌာနကစည်ရင်းပြုစုထားပါတယ်ဒီကိန်းနှန်းတွေနဲ့ပတ်သက်လို့အတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး AA ရခိုင်လက်နက်ကိုင်အဖွဲ့ကိုထောက်ခံပံ့ပိုးတာမျိုးမလုပ်ဖို့မကြသေးခင်သတင်းပတ်အတွင်းကရခိုင်စီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာစစ်တပ်ကသတိပေးထားတဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီတော်အတွင်းတောင်ကုန်းမြို့နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာကျော်သူရထွန်းကိုစစ်တပ်ကဖမ်းဆီးပြီးတော့မတရားအသိနဲ့ဆက်သွယ်ရဆိုပြီးတောင်ကုန်းမြို့ရဲစခန်းမှာစက်တင်ဘာ23ရက်နေ့ကအမှုဖွင့်ထားတယ်လို့ဖမ်းဆီးခံရသူရဲ့မိသားစုဝင်တဦးကပြောပါတယ်
ရစခန့်မှာအပေါင်းတော်သူ့ကိုဟိုဟာဗစာပြပါရအမှုဖွင့်တော်ရေပေါ့မတရားအတင်းနဲ့ဆက်သွဲမှုဆိုပြီးအမှုဖွင့်တော်ရေရဟာတီးပေါ့တခြားအစားဆက်လုပ်ဖို့ဆိုမှာတော့တခုလေရုံးထုတ်တာတွေပါတော့မလုပ်ဝမ်းသေးလေ
ရခိုင်ပြည်နယ်မှာစစ်တပ်ကခီးတော်လာခွင့်တွေကန့်သက်ပြီးကုံစီတည်ယူခွင့်တွေစေဝါတည်ယူခွင့်တွေကန့်သက်နေတာတွေဒေသခံတွေကိုဥပဒေမဲ့ဖမ်းဆီးနေတာတွေဟာလူ့အခွင့်အရေးချိုးဖောက်ရာရောက်တယ်လို့လဲရခိုင်လူ့အခွင့်အရေးလှုပ်ရှားသူတို့ကကန့်ကွက်ဝေဖန်ပါတယ်
နေရာတွေတော့လည်းကိုကန့်တက်တယ်အဲမတော်ရဘူးမလာရဘူးဆိုလာမျိုးဟိုကန့်တက်ထားတယ်အဲနောက်တစ်ခါနေတော့ဖန်စီချုံတွေပဲရှိတယ်အဲနောက်တစ်ခါကျွန်တော်တို့ဒီဆေးဝါးနဲ့ပတ်သက်လို့ဆေးဝါးတွေဒီကိုရခိုင်ကိုနေပြီးတော့မတရားဘူးဆိုတော့တာစီပိတ်ပင်ထားတယ်ပါလေရှိတယ်အဲအဲ့ဒီဟာတွေကတော့ကျွန်တော်ကနံပါတ်ပေးပြီးကျွန်တော်ကပြည်ပစရာလူခွင့်ရဲ့ညာစာတန်းကိုနေပြီးတော့ချူဖောက်ရကြားပါတယ်ဒီဒီဟိုအရတားတွေကိုနေတော့ဟိုမတော်ရမလာရပိတ်ပင်ထားတာလေလူခွေးရဲ့ညာဆိုတဲ့အပိုင်းစစ်သုံးနဲ့ညီးပါတယ်နောက်တစ်ခါဖန်စီချုံလုံးမှုနဲ့ပတ်သက်လို့ဥပဒေအရမဟုတ်ပင်နဲ့ဥပဒေကြောင်းလန်းအရမဟုတ်ပင်နဲ့အဲ့လိုဖန်စီတာမျိုးဆိုလို့ရှိရင်တော့မတရားဖန်စီချုံလုံးမှုဆိုလို့ရှိရင်တော့ကျွန်တော်တို့အပြည့်ပြည့်စရာလူခွေးရဲ့ညာဆိုတဲ့အပိုင်းကိုကိုနေတော့ဟိုဒီကျူလွန်ညာရောက်ပါတယ်ဟောအဲ့ကျွန်တော်အဲ့လိုမျိုးပြောချင်ပါတယ်
အခုလိုရခိုင်ဒေသခံတွေကြုံတွေ့နေရတဲ့အခြေအနေအခက်အခဲတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကို VOA ကဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်တစုံတရာမရခဲ့ပါဘူးခင်ဗျာ
။ကိုအောင်ပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာနိုင်ငံတွင်းကကိုဗစ်ရောဂါအခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။မြန်မာနိုင်ငံတွင်းကိုဗစ်ကရောဂါအတည်ပြုလူနာတိုးလာနေပြီးတော့ရန်ကုန်တိုင်းဒေသကြီးအပြင်တခြားပြည်နယ်တွေမှာလည်းကူးစက်သူတွေများလာနေပါတယ်။မွန်ပြည်နယ်ထဲမှာဆိုရင်တရက်ထဲယောဂကူးဆက်တဲ့အတီးပြူလူနာဟာတရားကျော်အထိတိုးလာပါတယ်။နာစေးချောင်းဆိုလို့ယောဂလက္ခဏာမျိုးတွေကနေဒီကိုဗစ်ယောဂဖြစ်နေတာအတီးပြူတွေးရှိတာလို့ကျန်းမာရေးတာဝန်ရှိသူတွေကအကူအညီစောင့်ရှောက်နေတဲ့ပရာဟိတအသင်းတွေကပြောပါတယ်။မြန်မာနိုင်ငံတွင်ကိုဗစ်ယောဂကူးဆက်မှုအခြေအနေသတင်းပေးဖို့ချက်ကိုတော့မဆုမြတ်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကျန်းမာရေးဝန်ကြီးဌာနရဲ့အောက်တိုဘာ6ရက်ထုတ်ပြန်ချက်အရ24နာရီအတွင်းကိုဗစ်ဓာတ်ခွဲအတည်ပြုလူနာ465ယောက်ထဲမှမွန်ပြည်နယ်တစ်ခုထဲမှတင်ကူးစက်သူ136ယောက်ရှိခဲ့ပါတယ်။မော်လမြိုင်လူမှုကယ်ဆယ်ရေးအသေးဥက္ကဋ္ဌကိုဘိုဘိုဝင်းကတော့မွန်ပြည်နယ်ထဲမှာအခုရက်ပိုင်းတွေအတွင်းမှာကူးစက်မှုနှုန်းတွေတိတိတတ်တာပြန်များလာတယ်လို့ပြောပါတယ်။နှာစည်းချောင်းဆိုးတဲ့လက္ခဏာပြနေသူတွေကိုဆေးဆစ်ကြည့်ရင်ကကိုဗစ်ရောဂါကူးစက်နေတာတွေ့ရှိတာဖြစ်ပါတယ်။
ဟိုနာစီချောင်းစိုးလို့ဟာပြင်စစ်လိုက်တာနဲ့ပေါ်တာပဲဒါအရှင်းရှင်းပြောရရင်ကျွန်တော်တို့ကအခုတော်တော်များများကဖြန်းလာပြီဆိုရင်ယောဂအခန်းရှိတဲ့လူလောက်ပဲစစ်တာပေါ့နော်အဲစစ်တာတော့တနေ့နေ့ဒီအထူးကုဆေးကန်းနေမှာလဲတွေ့တယ်အဲကျွန်တော်ဒီဆေးရုံနဲ့ပတ်သက်တဲ့ဟိုနောက်လိုက်တဲ့လူတွေကတွေ့တော့တနေ့နေ့ကိုကျွန်တော်အခုဒီနှစ်ရက်တည်းမှာရာကျော်နေပြီဗျာတရက်ကိုတရာလောက်တွေ့နေဗျာမွန်ပြည်နယ်အနေနဲ့မွန်လမြိုင်အနေနဲ့တရက်ကိုတရာကျော်လောက်တက်နေဒီရက်ပိုင်းဒီနေ့အတွက်မှာတက်လာတာဒီကတော့အကုန်လုံးမစစ်လို့အတော့စစ်တာနဲ့ပေါ်မှာပဲနှာစီးတဲ့လူတရက်ကိုသွားစစ်တာနဲ့ပေါ်တာပဲကွာရောရဟန်ရှိသူတွေအနေနဲ့တေဆုံးတာတော့မနေ့ကတယောက်ဆုံးနေကြဟုတ
်လက်ရှိကိုဗစ်ရောဂါဟာနေရာတိုင်းမှာပြန့်နှံ့နေနိုင်တာမို့ကာကွယ်ရေးနည်းလမ်းတွေကိုပုံမှန်လေးအထပြန်လုပ်ကြဖို့အတွက်ကိုလည်းပရဟိတအသင်းဥက္ကဋ္ဌကိုပိုပိုဝင်းကတိုက်တွန်းပါတယ်
။အခုတော့ open tight အားလုံးလွတ်တာတဲ့လူတူလူဝေးသွားတဲ့နေရာတွေမှာတော့တက်နိုင်ဆုံး mask တက်ဆင်ပေးဖို့ပေါ့နော်။ mask တက်ဆင်သေးပြီးလက်စည်းတာတွေတော့မိမိပုံမှန်တိုင်းဆောင်ရွက်ကြဖို့ပေါ့
။ရန်ကုန်လေဝတီကုလရခိတပရဟိတအသင်းဥက္ကဋ္ဌကိုတင်အောင်လှကလည်းတခြားပရဟိတအသင်းတွေနဲ့ချိတ်ဆက်ပြီးတော့ covid ရောဂါတိုက်ဖျက်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်လို့ပြောပါတယ်။အရင် covid လိုင်းတွေတုန်းကလို့အသေးအပြောက်မများအောင်လို့ပြည်သူတွေအနေနဲ့သတိရှိကြဖို့လိုတယ်လို့လည်းအခုလိုသတိပေးပါတယ်
။ဟိုအခြားသောရောင်းတဲ့လူတွေနောက်ခကြီးသွားရင်လည်းဟိုဒီကအမှတ်တမဲ့ပြည့်နေကြရတယ်နော်။ mask တွေမတက်တဲ့လူတွေကဒီမှာတော့ခုလိုချိန်မှာဝိုင်းဝန်းပြီးတော့ဟိုတင်နော် covid ရေဟိုဇီကာနဲ့ညီပေါက်ကြမှာဆိုတော့ဒီပြဿနာတွေတဖြည်းဖြည်းရောက်တော့မလို့ထင်တယ်ဆရာမနည်းနည်းစီးကောက်ရှိဖို့လိုတော့ဟုတ်လား။
ကျန်းမာရေးဌာနထုတ်ပြန်တဲ့စာရင်းတွေအရစက်တင်ဘာတလအတွင်းနိုင်ငံတော်က covid ရောဂါအတည်ပြုလူနာ9,900 ကျော်နဲ့တေဆုံးသူ23ဦးရှိပါတယ်။အခုအောက်တိုဘာတစ်ပတ်အတွင်းမှာတော့ကူးစက်သူ2,600ရှိပြီးတော့တေဆုံးသူက6ယောက်ရှိတယ်လို့ဖော်ပြပါရတယ်။ကာယောဂါကြောင့်တေဆုံးသူတွေထဲယောဂအခန်းရှိသူတွေမှာ18ရာခိုင်နှုန်းလောက်ကကာကွယ်ဆေးအကျင့်ဖြင့်ထိုးထားပြီးသူတွေဖြစ်တယ်လို့လည်းထုတ်ပြန်ထားပါရဲ့ရှင
်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမြတ်မွန်ဖော်ပြပေးသွားတာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုလည်းအလှည့်ပေးခြင်းပါတယ်။မြန်မာနိုင်ငံသားအလို့သမားတွေကို ILO အပြည်ပြည်ဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ်ရဲ့သတ်မှတ်ချက်တွေနဲ့အညီထိုင်းနိုင်ငံသားအလို့သမားတွေတန်းတူအတိအမှတ်ပြုပြီးတော့ရပိုင်ခွင့်အခွင့်အရေးပေးဖို့မြန်မာရှေ့ပြောင်းအလို့သမားတွေကတောင်းဆိုလိုက်ပါတယ်။တင်းတော်တဲ့အလို့ထိုက်တဲ့လောကားနဲ့လုပ်ငန်းခွင့်ဘေးကင်းရေးအတွက် World Day for Decent Work ဆိုတဲ့နိုင်ငံတကာအလို့သမားသမဂ္ဂတွေစီစဉ်ကျင်းပတဲ့လှုပ်ရှားမှုတွေအထိမ့်မတ်ဆန္ဒပြပွဲကိုဒီနေ့ထိုင်းနိုင်ငံဘန်ကောက်မြို့ကုလသမဂ္ဂရုံးရှိမှာကျင်းပခဲ့ပါတယ်။ဘန်ကောက်မြို့ကနေဦးသိန်းထိုင်ဦးကသတင်းပေးပို့ထားပါတယ်ခင်ဗျာ
။တင်းတော်တဲ့လောကလုပ်ငန်းခွင်လုံခြုံမှုထိုက်တဲ့တဲ့အလို့ဒီလိုအခွင့်အရေးတွေကိုရှေ့ပြောင်းလူသမားတွေတောင်းဆိုကြတာပါ။မြန်မာနိုင်ငံသားရှေ့ပြောင်းလူသမားတွေအပြင်ကမ္ဘောဒီးယားလာအိုနိုင်ငံရှေ့ပြောင်းလူသမားတွေနဲ့ထိုင်းလူသမားသမဂ္ဂတွေလည်းဒီနေ့ဆန္ဒပြပွဲမှာပူးပေါင်းပါဝင်ကြပါတယ်။
92ဘတ်ของคณะกรรมการสมานฉันท์ Tanning and Ludomayu, when you tanaya, dear when Sinni, ya, Natana Seguni, Evilati, Tanning and my dear Wimabun, Tintare, Shibian Ludoma, Nathan Niva Shibare, Amyazua, Yama, Cambodiane, Launang and Yapti, Yamaning and La Ludomarigaro, the Channing and Rigade Pum Yavare, Tiamawe, Luluka, and Yam Yamaning and Darile, Tanachi, Sinni, Elu, Kamantabi, Tanning and Dari, Mlochine, Saloe, Payan, Sabui, Marvan Lunga, Aimbo, Sare, Lum Yuri, Luga and Javare, Tajong Ladine, Kanaga, Dilu, Lulu Nia Durie, Queen Yirigu, Pobido, Ayun Saila, Melu, Mioline, Jong, Yamashi, Bianu, Dumari, Pide, Kuchone, Manuel Liruga, Piuigu, Piovare.
Okay, memang ni ni mah, aku lagi cek khusus nak bosu dah, bukan aku ini tu khusus nak ni memang ni ni lalu kan ni, kena lalu lama di kerja ni, aku lagi lepas lalu lama di mian kerja ni, lalu lama di kerja kalau jenuh di time mah, si ni jadi perayaan dah mari, kah subi lo jenuh lalu masih le lama, tanya lah ni kau mana sembi orang tu wujud bila kunci kerja balik kena, lalu kan ni ada, sembi kerja lalu kau dah mula 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 cuci lalu yang ni jadi lepas.
อันนี้มีแต่ได้ไม่รู้เราทำอะไรอยู่เราทุกตามอยู่ในชีวิตเลยบ่เนาะเราอยู่ในชีวิตอะไรพวกกันเนี่ยยามานั่งงานมาชีนี่มันก็เนาะที่นั่งงานเนี่ยเว้ยอันนี้เสียตอนยามานั่งงานเอ็นจิเนียร์ที่นั่งงานเนี่ยเว้ยคุณลงมาจ้าเลยบ่ทำไมก็ลงเวลาลูกเลยไม่ยากแต่ลูกเวลาได้ตุ่ยเลยก็ลงเลยไม่ยากเพราะลูกเลยสุดท้ายลังคีมาเด่นขัดเขยดีเนี่ยสุดเลยลังคีเอ็ขัดเขยดีเนี่ยจะช่วยส่งพันมีเด้จะช่วยส่งลูกอันนี้สุดท้ายเนี่ยป ဆိုတည်တဲ့သူလည်းတည်တယ်ဒီနိုင်ငံနဲ့မရောက်ပဲနဲ့ဆုံးရှုံးမှုတွေနဲ့ပြန်လှည့်သွားရတဲ့မြန်မာပြည်သားတွေလည်းရှိတယ်ကို
လုပ်ငန်းခွင်ဘေးကင်းလုံခြုံမှုနဲ့ထိုက်တဲ့လေဝါကအတွဲကဘာတော်မှာရှိတဲ့လူသမားသမက်ကအဖွဲ့ချုပ်တွေက2008ခုနှစ်ကလေးကစပြီး World Day for Decent Work ဆိုတဲ့လှုပ်ရှားမှုတွေအခမ်းအနားတွေကျင်းပခဲ့ကြတာပါတင့်တင့်တဲ့လေဝါကတင့်တင့်တဲ့လုပ်ငန်းခွင်အခြေအနေနဲ့လုပ်ငန်းခွင်အတွဲထိခိုက်တဲ့အခါနင့်နာခြင်းနောက်အမျိုးသမီးတွေအတွက်ခံစားခွင့်နဲ့လုံခြုံမှုဆိုတာတွေကိုအဓိကတောင်းဆိုကြပါလေထိုင်းနိုင်ငံမှာလုံးလုံးနေတဲ့မြန်မာနိုင်ငံသားလူသမားတွေထူးဖြင့်အမျိုးသမီးတွေရဲ့လုံခြုံမှုကဘေးကင်းစိတ်ချရတဲ့အနေအထားမှာရှိပါရဲ့လားမှန်ွယ်လေးကိုမေးကြည့်တော့သူကအခုလိုပြောပါတယ
်မောင်နှမတွေမိသားစုတွေနဲ့နေနေရတဲ့သူတွေကြတော့လေကိစ္စမရှိဘူးကိုဒါပေမဲ့တဦးတယောက်တည်းနေရတဲ့သူတွေတချို့ဆိုလုပ်ငန်းလုပ်တဲ့သူကတော်တော်များတယ်ကိုလုပ်ငန်းလုပ်သမားအခုအိမ်လုပ်သမားလည်းပဲဒီလိုပဲအိမ်လုပ်သမားတတိကောင်းနဲ့တွေ့တဲ့သူဆိုရင်တော့နည်းနည်းတော်တော့ပါနော်တတိကောင်းနဲ့မတွေ့ရင်ဒါမိန်းကလေးတယောက်နေနေလေဘယ်လိုမှမလုံချုံဘူးကိုဒီလုပ်ငန်းလုပ်တဲ့သူမှလည်းသူပဲတချို့ဆိုရင်ညာဆိုင်ဆင်းရတယ်နေဆိုင်ဆင်းရတာတွေရှိတယ်ကျမတို့မြန်မာပြည်သားအချင်းချင်းမှလည်းဒီစိတ်သက်ပြတ်ပြားနေတဲ့အမျိုးသားတွေအများကြီးရှိတယ်အဲ့ဒါသူများနိုင်ငံမှာလည်းနေတဲ့အမျိုးသမီးတွေနဲ့ကကိုမှမထိန်ချုံနိုင်လို့ဆိုရင်မလုံဘူးကိုထိန်ချုံနေတာတောင်မှတပားသူကြောင့်ကိုတွေဘဝတွေပျက်စီးထားတဲ့မိန်းကလေးတွေလည်းအများကြီးရှိတယ်ဒီနိုင်ငံမှာလည်းတော်တော်များများအဲ့လိုမျိုးမရင်းကျင့်ခံရပြီးတည်သွားတဲ့အမျိုးသမီးတွေလည်းရှိတယ်လေနော်
COVID-19 ရောဂါကူးစက်မှုတွေရှိခဲ့တဲ့ကာယရောဂါကာလတွေအတွင်းမှာလုပ်ငန်းခွင်တချို့ပိတ်ခဲ့တာကြောင့်လူ့သမားတွေဘက်ကရွေးချယ်ပိုင်ခွင့်မရှိဘဲရှားရအလုပ်တွေကိုလုပ်ခဲ့ရတယ်လို့လူ့သမားခွင့်ရလှရှားသူတွေကပြောပါတယ်။ဒါကြောင့်လည်းလူ့သမားတွေဘက်ကအခြေခံရပိုင်ခွင့်တွေကိုညှိနှိုင်းပေးမဲ့အဖွဲ့အစည်းတွေအားနည်းသွားခဲ့ပါတယ်။မြန်မာနိုင်ငံသားလူ့သမားတွေကိုအားရလို့ပြည်ပဆိုင်ရာလူ့သမားအဖွဲ့ချုပ်ရဲ့သတ်မှတ်ချက်တွေနဲ့အညီထိုင်းနိုင်ငံသားလူ့သမားတွေနဲ့တန်းတူအတိအမှတ်ပြုပေးဖို့လည်းမြန်မာလူ့သမားတွေကတောင်းဆိုကြပါတယ်။မနွေလီကအခုလိုဆက်ပြောပါလေ
။နောက်လူသိမှုကားတိုက်မှုတချို့ဟိုအလုတ်ခွင်ထဲမှာထိခိုက်ဒဏ်ရာရမှုတွေမှာလည်းအဲ့လိုပဲဘာတစ်ခုမှဆုံးရှုံးမှုများကြီးနေတယ်ညီမတို့မြန်မာပြည်သားတွေရင်ဆိုင်နေရတဲ့ခါကျတော့ဒီအလုတ်သမားကြီးနဲ့ပတ်သက်တဲ့ကိစ္စတွေကလစ်လူရှိတာလို့မြင်ရတဲ့ခါကျတော့ရသလောက်တော့ညီမတို့အခွင့်အရေးပေးသလောက်တော့တောင်းဆိုရမှာပေါ့
။ထိုင်းနိုင်ငံမှာလုံးလုံးနေတဲ့မြန်မာနိုင်ငံသားလူသမားတွေအနေနဲ့ကိုယ်အခွင့်အရေးကိုကာကွယ်နိုင်ဖို့ဆိုရင်ဒီလိုအခမ်းအနားတွေနဲ့လှုပ်ရှားမှုတွေမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့လည်းမနွေလီကဖိတ်ခေါ်သွားပါလေ။
ကိုယ့်ရဲ့ဆုံးရှုံးသွားတဲ့အခွင့်အရေးတွေရနိုင်အောင်လို့ကိုကိုယ်တိုင်ဘယ်လိုလုပ်ယူရတယ်ဆိုတာတွေသိအောင်လို့ဒီလိုပွဲမျိုးတွေကိုကျင်းပပေးတယ်။ဒါကြောင့်မို့လို့ထိုင်းနိုင်ငံမှာရှိနေတဲ့အာကျမတို့မြန်မာပြည်ဘွားတိုင်းရင်းသားလူ့သမားတွေအနေနဲ့ကိုယ့်ရဲ့လူ့သမားခွင့်ရေးချိုးပေါက်ခံရတာပဲတကယ်လို့မှကိုယ့်ဘက်ကမှန်ကန်တယ်ဆိုလို့ရှိရင်ကျမတို့တွေနဲ့ဆက်သက်လို့ရပါတယ်။ကျမတို့တွေဘက်ကနေပြီးတော့တတ်နိုင်တဲ့လောက်ပါဝင်ကူညီပေးပါမယ်။ကျမကိုယ်တိုင်မလုပ်ပေးနိုင်အောင်မှလုပ်နိုင်တဲ့ဖွဲ့စည်းတွေနဲ့ကျမတို့ချိတ်ဆက်ပေးပါတယ်ရှင့်။ဂျာဖမအတိသမ
ားတို့ဒီစမွန်သာခေါ်တရားမျှတတဲ့အလို့လုပ်ငန်းခွင့်ဘေးကင်းမှုလူ့ကုန်သိက္ခာနဲ့ဆက်ဆံခွင့်ပေါင်းတင်ဆက်ဆံခွင့်ညှိနှိုင်းပိုင်ခွင့်လုပ်ငန်းခွင့်ဒီမိုကရေစီထူထောင်ခွင့်ဆိုတာတွေကိုမြန်မာလူသမားတွေကထိုင်းလုပ်ငန်းရှင်တွေစီမှာတောင်းဆိုနေကြပါတယ်ခင်ဗျာကျွန်တော်သိမ့်ထိုင်ဦးပ
ါထိုင်းနိုင်ငံဘန်ကောက်မြို့ကနေဦးသိမ့်ထိုင်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ one click ကလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြည်ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလို့မီတာ30နဲ့52နဲ့လိုင်းလက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုစီစဉ်ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာသူရဆောင်လေအမေရိကန်တခွင်အစီစဉ်နဲ့သိပ္ပံနဲ့နှီးပညာကန္တာတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ရမှာဖြစ်ပါတယ်ရုရှားကြီးကျော်စစ်ကိုခုခံတိုက်ခိုက်နေကြတဲ့ယူကရိန်းနိုင်ငံမှာနေရာဇုံအလွာဇုံကအမျိုးသမီးတွေလက်နက်ဆွဲကင်ပါဝင်နေကြသလိုမြန်မာနိုင်ငံမှာလည်းစစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်တော်လှန်သူတွေထဲမှာအမျိုးသမီးတွေအများပြားပါဝင်ပါတယ်တောင်သူအလုသမားចောင်းသူကနေចောင်းဆရာမဆရာဝန်သူနာပြုအင်ဂျင်နီယာရှေ့နေအဆုံးအလုကင်ဇုံအလွာဇုံကအမျိုးသမီးတွေပါဝင်နေကြတာပါပုံမှန်အလုကင်တွေကိုစွန့်ပြီးသူတို့ဘာကြောင့်လက်နက်ကင်နေကြတာပါလဲသူတို့ရဲ့ယုံကြည်ချက်ကဘာပါလဲမြန်မာနဲ့ယူကရိန်းကအမျိုးသမီးစစ်တီတချို့ဘာတွေပြောထားသလဲဆိုတာဒီသတင်းမှတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေလှုပ်ရှားပါဝင်နေကြတာမှာလက်နက်ကင်တော်လှန်နေကြတဲ့လူငယ်အမျိုးသမီးတွေလည်းအများပြားပါပါတယ်။ဒီထဲမှာအထက်တန်းပြည်ကစလူငယ်အမျိုးသမီးမတ်အမွေစိန်လည်းပါပါတယ်။လက်နက်ကင်တော်လှန်ရေးဆိုတာဘာမှမသိခဲ့ပေမဲ့စစ်အာဏာသိမ်းမှုနောက်ပိုင်းသူပါဝင်ခဲ့တဲ့မြောင်မြို့ကကန့်ကွက်ဆန္ဒပြပွဲတွေဖြိုခွင်းခံခဲ့ရပြီးတဲ့နောက်မှာတော့လက်နက်ကင်တော်လှန်ဖို့အထီးစိတ်ပိုင်းဖြတ်ခဲ့တယ်လို့သူကပြောပြပါတယ်။
ကျွန်တော်တို့အစကဒီမာလာရဲ့ရုပ်ရည်တွေကိုကျွန်တော်တို့မကြိုက်ဘူးသူတို့ရဲ့ရုပ်တွေမကြိုက်တယ်ကျွန်တော်တို့ရဲ့ဆန္ဒကိုဒီအားလုံးနဲ့ပူးပေါင်းပြီးတော့ဗောနော်လက်တုံးချောင်းထောင်ပြီးတော့ဆန္ဒကြီးပြခဲ့ကြရတယ်အော်ခဲ့ကြရတယ်သူတို့အလုံးမရှိဆိုတဲ့ကြောင့်အော်ခဲ့ကြရတယ်ဒါပေမဲ့ကျွန်တော်တို့လက်တုံးချောင်းထောင်ပြီးတော့တောင်းဆိုခဲ့တယ်ဆန္ဒပြခဲ့တယ်မရခဲ့ဘူးအဲ့ဒါကြောင့်မို့လို့ကျွန်တော်တို့လက်တုံးချောင်းထောင်လို့မရတော့တဲ့လက်ညှိုးကွေးမှဖြစ်တော့မယ်ဗောနနက်ကလမ်းစဉ်ကထိရောက်မှုရှိလားဆိုရင်ကျွန်တော်တို့နေရာတော့ဒါအိမ်မှာနေပြီးတော့အောင်ရမယ်အောင်ရမယ်လို့အော်နေတာထက်ရှားလို့ရှိရင်တော့ကိုကိုကိုဒီဟာပို့ပြီးတော့ထိရောက်တယ်လို့အထင်နဲ့မ
ှဒီလိုခံယူချက်နဲ့ပဲအမျိုးသမီးစစ်တီအဖွဲ့မှပါဝင်ပြီးရဲရွာတွေတဲ့စစ်ကောင်စီတပ်ဖွဲ့တွေအလွဲတကူဝင်ရောက်လို့မရအောင်ဒေသခံတွေကိုကာကွယ်ပေးနိုင်ဖို့အတွက်မိုင်းတပ်ဖွဲ့မှပါဝင်အမှုထမ်းနေတယ်လို့လည်းမတ်မွေစိန်ကပြောပါတယ်အမျိုးသမီးတယောက်အနေနဲ့လက်နက်ကင်တော်လှန်ရေးမှပါဝင်ဖို့ခက်ခဲနိုင်တယ်ဆိုတာသိပေမဲ့အာဏာရှင်ကိုကိုယ်တိုင်ချိန်မုန်းခြင်းလွတ်နာကြောင်းအခုလိုလမ်းစဉ်ကိုရွေးချယ်ခဲ့တာလို့လည်းမတ်အမွေစိန်ကပြောပါတယ်
အရင်တော့ဟုတ်တယ်ဒီလုပ်ငန်းကြီးဒီလက်နက်ကင်လမ်းစဉ်ဒီဟိုတနက်ဆိုတာဘာမှတော့မသိဘူးကွာကိုရီးယားကိုယ့်အကိုရိုးရိုးလေးပဲနော်မီလိုက်နဲ့ဖြတ်တန်းလာတဲ့အချိန်တခုပေါ့နော်ဟိုကိုတို့ကဒါကြီးကလောက်ရပါမယ်လို့အဆမသိတာကိုကိုမထင်ထားတဲ့လုပ်ငန်းတခုကိုလောက်ရတဲ့အတွက်ခက်ခဲမယ်ဆိုရည်ဒီရတယ်အမျိုးသမီးအနေနဲ့ကျွန်တော်တို့အနေနဲ့လည်းခက်ခဲရှားမျိုးသမီးအနေနဲ့လည်းခက်ခဲလိမ့်မယ်ဒါပေမဲ့အမျိုးသမီးတွေကပါမဖြစ်မှလားဟိုတခြားနေရာတွေကနေရောထောက်ခံလို့ထောက်ပံ့လို့ရနေရလို့ဆိုတော့ကျွန်တော်အနေနဲ့ကတခြားနေရာတွေထောက်ပံ့လို့ရတယ်ဟုတ်တယ်ဟိုလုပ်ငန်းကိုင်ရင်းနေလည်းအများကြီးထောက်ဖို့နေပုံစံမျိုးနဲ့ပေါ့နော်ထောက်ပံ့လို့ရတယ်ဒါပေမဲ့ကျွန်တော်ကတော့ကိုကိုရန်ကသူတို့ပေါ့နော်ပြုတ်ကျစေခြင်းနဲ့ဒီမင်းအောင်လိုင်ကိုစိတ်ထဲမှာတကယ်ကိုမုန်းတီးနေဆိုတော့ကျတော့ကိုကိုရန်ကိုလက်နဲ့ပဲကိုလက်နဲ့လှုပ်ထားတဲ့မိုင်းနဲ့သူတို့ကိုတည်စေခြင်းနဲ့အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကိုကိုရန်ကဒီထဲမှာပါလာတာပါပေါ့နော်ဒီဟာအမျိုးသားတွေမှလုံနိုင်တာမဟုတ်ဘူးမျိုးသမီးတွေလည်းဒီယောက်ျားလေးနေနေပေါ့နော်ရင်မောင်တန်းပြီးတော့အကုန်လုံးလိုက်လုံနိုင်တယ်ဘာလို့မဆိုလိုက်လုံလို့ရတယ်လိုက်လုံနိုင်တယ်အခုနောက်ပိုင်းကိုယ့်ကိုလည်းယုံကြည်မှုရှိလာတယ်သူတို့နေနေလည်းကိုယ့်ကိုဒီ point တစ်ခုအစင်မှုအတွက်လည်းသူတို့နေလည်းကိုယ့်ကိုယုံကြည်မှုတွေရှိလာတယ်မိန်းကလေးယောက်ျားလေးရဲ့လို့မဟုတ်ဘူးမိန်းကလေးတွေလည်းဒါတွေကိုလုံနိုင်တယ
်သူ့လိုပဲလက်နက်ကင်လှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်အမျိုးသမီးတွေကတော့အခုချိန်မှာအများပြားရှိနေတာပါလက်ရှိမြောက်အမျိုးသမီးစစ်တီအဖွဲ့မှာဥဆောင်ပါဝင်နေသူတူတူဖြစ်တဲ့အမတ်အမရာကတော့အရင်ကမိသားစုနဲ့အတူမြို့ဖလားတောင်သူအလုပ်ကိုလုပ်ခဲ့တာပါဆက်နာသိမ်းမှုနောက်ပိုင်းမှာတော့အာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ရင်းနောက်ပိုင်းမှာတော့လက်နက်ကင်စစ်တီတယောက်ဖြစ်လာခဲ့ပါတယ
်ခြေကစီရရလေးချက်မှုတွေလေ့လာပြခဲ့တယ်နောက်ပိုင်းတော့ဒီကာလအတွင်းမှာဆိုစိတ်ဓာတ်ပိုင်းဆိုင်ရာစစ်ဆင်ရေးအဆက်တစ်ဖြစ်ပေါ့နော်အော်လေ့လာပြီးရနောက်ပိုင်းကျတော့အမလား6လပိုင်းရဲ့ဒုတိယအပတ်ထဲလောက်မှာဒီခဲခဲဝင်ဝင်ပေါ့နော် ลักษณะการเล่นเป็นเอามาสาบิโรมาลูกชายจีเคเร่ป้าวันจีเคเร่เอรินเอาไปมามาดีเป็นอยู่ตรงนี้ปูบ้างป้าวันมัวอาการหลังเคอาการหลังเคเร่ขาดเจ้าดีเอาตัวว่าที่อยู่ตรงนี้เสียดีเราใจยิ่งมาเพื่อนนั่งเคบ่เนาะเพื่อนนั่งเคมาที่เป็นสิ่งนั้นมาชี้เนี่ยอยู่ตรงนี้เนี่ยสุริมูอาการหลังอย่างอุดมตัวเนี่ยตัวสมุนเลยโอเคตัวสมุนเลยลูกบิโรมาอาลูกเรียกจ้ามาแทนดูแทนชีโบเลยป้อนดีเนื้อตัวไหนมาชี้แทนบิโรมาตัวจ้าไหม
แล้วนักการเล่นเองเอามาบ่เนาะอยู่ตอนนี้ดูอยู่ตอนนี้เนี่ยผู้บังป่าวันหมู่เลยอาการหลังเสียไม่สูบบิโรมาอีเอชดีท่าบิโรมาบ่เนาะแล้วนักการเล่นเองเอาโก้เทเรวันผู้บังป่าวันจีเคเรลูกเจ้าอย่างเขาอาณาชิงอุสันจิยามาแล้วนักการมายามิลูยงจีบีแล้วนักสวยการเก็บไปไม่รู้แต่เนี่ยจะจ่าละเอชิมาโร่ที่มันจะดูปีว่าผู้สุรามาแล้วนักการเล่นเสียงตะคุเรเนี่ยมาลงเล่าตัวผู้สุราผู้บิดอตบ่เป่าลากเกเรลูเลยแม่มรากะเปียวไว้ดีใจมากจังเลยตอนนี้เ
chini bo mama bo na people la le ya ya ba le so ta na ga lan sin khu de ne bo na a ka wi yo ma ana shin sin ni ko a mi che cha so nai ne so a ma te cha ni u bo no lu lu ko na ga di nan nan yi a myo myin shi shi ne di nan nan yi shu taw ga ni twa me ko ko nai di lu lu ga bo no di ko lo di ne di phat sit ana shin sin ni a ni che cha so bo na ta khu အမေရိကန်ပြည်သူလူထုတိရလုံကမျော်လင့်တောင်းတာခဲ့တဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီရဖို့ဆိုရင်ဒီလက်နက်ကလမ်းစဉ်တစ်ခုတည်းနဲ့တွားဖို့ကဘယ်လိုပင်နည်းနဲ့မှမဖြစ်နိုင်ဘူးဆိုတာမျိုးကခေါင်းထဲမှာပြန်ရောက်လာပြန်ရောရောက်လာတဲ့အခါကျတော့လူမှုအဝိုင်းဝိုင်းတစ်ခုထဲမှာဆိုရင်တောင်မှပြည်ပြည်ကြောင်းလဲရတဲ့အရာကြီးပေါ့နော်ဒါမျိုးတွေရှိရဲ့နောက်တစ်ခုကဒီအဖွဲ့အစည်းဥမာဒီနိုင်ငံရေးရှုထောင့်ကနေကြည့်နေဆိုင်တဲ့နိုင်ငံရေးရဥဆောင်ရေးပြုနိုင်တဲ့ခေါင်းဆောင်ခေါင်းပြီးကောင်းကောင်းမွန်မွန်နဲ့ဆောင်ရွက်ပေးနိုင်တဲ့ဥဆောင်ရေးပြုနိုင်တဲ့အဲခေါင်းဆောင်တွေမျှော်လင့်နေပေါ့နော်ဒီအတွက်လည်းပေါ့နော်အမရတို့တွေကပြည်သူတရအနေနဲ့တော့လကောက်ဒီလက်နက်ကလမ်းစဉ်အဖွဲ့အစည်းအနေနဲ့တော့လကောက်နောက်တစ်ခုကလူငယ်တရအနေနဲ့တော့လကောက်ပေါ့နော်အဲ့လိုမျိုးဝေဖန်ထောက်ပြနိုင်ဖို့လိုအပ်တယ်ဆိုတာမျိုးတွေလည်းထည့်သွင်းစဉ်းစားမိလာတဲ့အခါဒီတကယ်တကယ်ပြန်စဉ်းစားရမယ်ဆိုရင်လက်နက်ကလမ်းစဉ်အောက်ကအမရတို့လူချင်းတွေစစ်မှန်တဲ့ Federal Democracy ဖွဲ့စည်းတည်ဆောက်နိုင်တဲ့အမရတို့ညွှန်မှန်းထားတယ်ပေါ့နော်နိုင်ငံတစ်ခုဖြစ်လာဖို့အတွက်ဆိုရင်တစိုက်တစ်ပြီးသားအနေနဲ့တော့အထောက်အကူပြုပါလိမ့်မယ်တကယ်တကယ်အမရတို့အဝိုင်းဝိုင်းနဲ့မှာပြုကျင်တောင်းလဲရမယ်အရာကြီးအများကြီးရှိနေသေးတဲ့အခါကျတော့ပေါ့နော်လူလူကြောက်လည်းသွားတယ်လက်နက်ကလမ်းစဉ်အောက်မှာလည်းသွားတယ်လူငယ်ကြီးတယောက်ဖြစ်နေတဲ့အခါကျလူငယ်ကြီးရာနေပြီးမှပူပေါင်းပါဝင်လို့ရမယ်ကိစ္စရက်မျိုးတွေလည်းပေါ့နော်ပူပေါင်းပါဝင်ဆောင်ရွက်တင်နေဆိုပြီးတော့မှအမြင်ညီလာခဲ့တဲ့အခါကတော့ဖြန့်ကျက်ပြီးတော့မှသွားတဲ့အပိုင်းတွေတော့ရှိလာခဲ့တာပေါ့လေ
။ဆီယနာသိမ်းမှုနောက်ပိုင်းမြန်မာမျိုးသီးလူငယ်တွေအများပြားလက်နက်ကိုင်လှုပ်ရှားမှုအပါအဝင်လှုပ်ရှားမှုမျိုးစုံမှာပါဝင်နေကြသလိုပဲရုရှားနိုင်ငံရဲ့ကျူးကျော်တိုက်ခိုက်တာကိုခံနေရတဲ့ယူကရိန်းနိုင်ငံမှာလည်းခုခံစစ်ပွဲတွေဆင်နွှဲနေတာမှာအမျိုးသမီးတွေအများပြားရှေ့တန်းမှာပါဝင်နေကြပါတယ်။အရင်ကအထယ်လုပ်ငန်းလုပ်ကင်ခဲ့တဲ့ကရီနာဆိုရင်အခုခါယူကရိန်းနိုင်ငံအရှေ့ခြမ်းကတိုက်ပွဲတွေမှာရှေ့တန်းကနေတင်ကားမောင်းတဲ့စစ်သည်တယောက်အနေနဲ့ပါဝင်နေပါတယ်။
Ну, со своей стороны я стараюсь тоже помогать по максимуму.
Ко လုံးနိုင်တာမှန်သည်။အမြင့်ဆုံးအကောင်းဆုံးကူညီဆောင်ရွက်နိုင်အောင်ကြိုးစားပါတယ်။စိတ်တည်းရေးရအရာလည်းအမြင့်ဆုံးထားပါတယ်။လိုအပ်တဲ့နေရာတိုင်းမှာဝင်လုပ်တယ်။မိမဖြစ်လို့ဆိုပြီးတော့မလုပ်ပဲနေတာဘာမှမရှိပါဘူး
။ဒီလိုစိတ်ထားနဲ့ပါဝင်နေတာကတော့သူတယောက်တည်းမဟုတ်ပါဘူး။ဥပဒေအကျိုးဆောင်ရှေ့နေအလုပ်ကို10နှစ်ကျော်လုပ်လာခဲ့တဲ့မာရီယာဆိုရင်လေတိုက်ပွဲတွေပြင်းထန်နေတဲ့ဒွန်းဘတ်စေတာမှာရုရှားတပ်ဖွဲ့တွေကိုခုခံတိုက်ထုတ်နေတဲ့တပ်မှုတစ်ယောက်ပါအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်စိတ်ထဲပြင်းပြရင်ဘယ်လိုအလုပ်မျိုးကိုမဆိုအောင်မြင်အောင်လုပ်နိုင်ပါတယ်လို့သူကပြောပါတယ
်ဖြစ်စစ်ရှိရင်ကဝကွန်စဗီယိုဘောဗစ်စကီဝနာတ်ဆက်စပရိုမိုရှင်းရိုဘတ်တ်နမိုင်းဇနာရှင်
အမျိုးသမီးတယောက်သူ့တာဝန်တွေသူကောင်းကောင်းချေပြောင်းထမ်းဆောင်နိုင်တယ်ဆိုရင်ဒါသူလုပ်နိုင်တာပါပဲအမျိုးသားနဲ့အမျိုးသမီးမတူဘူးလို့ပြောလို့မရပါဘူးဒီအလုပ်ကအမျိုးသမီးတွေနဲ့မဆိုင်ဘူးလို့မြင်ပြီးတော့အစင်လာအစွဲနဲ့ကြီးတတ်ကြတဲ့တပ်မှုတွေရှိနေပါသေးတယ်သူတို့ကအမျိုးသမီးစစ်တီတွေကိုမလိုချင်ကြဘူးလေဒါပေမဲ့တကယ်လှုပ်ချင်ကြတဲ့အမျိုးသမီးတွေအတွက်အခွင့်အလမ်းတွေကတော့ရှိပါတယ်ကိုယ်တိုင်ကစိတ်ဆန္ဒသာပြင်းပြရဲဆိုရင်ကိုယ့်ရဲ့ရည်တည်ချက်ကိုယ်လှုပ်ချင်တဲ့အရာတွေကိုအောင်မြင်အောင်လုပ်နိုင်ပါတယ
်ယူကရိန်းနိုင်ငံမှာဒီနှစ်အစောပိုင်းရုရှားကျူးကျော်စစ်ဆင်ခဲ့ပြီးတဲ့နောက်ပိုင်းလက်နက်ကင်လှုပ်ရှားမှုတွေမှာပါဝင်တဲ့အမျိုးသမီးတွေတိတိတသားပို့ပြီးတော့များလာခဲ့ပါတယ်လက်ရှိယူကရိန်းစစ်တပ်တိုက်ခိုက်ရေးအဖွဲ့တွေရဲ့15ရာခိုင်နှုန်းလောက်ကအမျိုးသမီးစစ်တီတွေနဲ့အရာရှိတွေဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောထားပါတယ်အလားတူမြန်မာနိုင်ငံမှာလည်းစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်ကိုဆန့်ကျင်တိုက်ဖြတ်ဖို့လက်နက်စွဲကင်တော်လှန်ကြတဲ့နေရာမှာအမျိုးသမီးတွေတိတိတသားပို့ပြီးတော့များလာနေတာပါအရေးအတွက်အဖြစ်စီးရင်အတိအကျမသိရပေမဲ့လို့နေရာဒေသစုံကပြည်သူကာကွယ်ရေးတပ်ဖွဲ့တွေမှာအမျိုးသမီးစစ်သည်တွေအများပြားပါဝင်နေတာကိုတွေ့နိုင်ပါတယ်လက်ရှိနှွေဦးတော်လှန်ရေးလက်နက်ကင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေကြပါတယ်လို့မန်အမရာကလည်းပြောပါတယ်
အမျိုးသမီးတွေစစ်တီအခမ်းအနားလည်းဒီဥမာအမျိုးသားများနီးတူကတော့အရေးပါတဲ့အရာရောက်တဲ့အနေထိုင်တွေ လူတိုင်းကတော့ဒီ social life လောက်ခံနေရတာတော့ဒီအမျိုးသားတွေကသာလည်းပေါ့နော်ရှေ့ထွက်နိုင်တယ်တခုခုစိတ်ရေးရလည်းအမျိုးသားတွေကသာလည်းပေါ့နော်ဖုန်းချက်ချက်ချနိုင်တယ်ဆိုတော့ပေါင်ခက်ခံရတဲ့အရာကြီးအဟန့်အတားကြီးရှိနေကြတာပေါ့နော်ဒါကြီးအားလုံးလည်းအမျိုးသမီးတည်းရဲ့အနေနဲ့ဖြေချက်တင်တဲ့အရာကြီးဘလို့ခန်းတမ်းတာကြီးကပို့ပြီးမှဟိုဖြစ်မလဲဆိုတဲ့ခါကျတော့လက်ရှိအမရတို့တွေဒီအမျိုးသမီးတက်ရင်းနေလဲဖွဲ့စည်းလာခဲ့ပြီးအဲ့ဒီအမျိုးသားတွေတက်ရင်းမှာရှိနေတဲ့အမျိုးသမီးစစ်တီတွေရဲ့ပူပေါင်းပါဝင်မှုကလည်းပေါ့နော်အမျိုးသားများနှီးတူထက်တူကြနေဆုံးခါကြတော့ဒီအားလုံးကတော့ဒီလူမှုပအောင်ခက်ခန်နေရတဲ့အရာကတော့ပေါ့နော်ဒီစီရင်ရလှုပ်ရှားမှုတွေဒီအမျိုးသားများတိုင်းလှုပ်ရှားနိုင်နေဆိုရက်ပြည့်ညက်ချက်တွေကြားထဲမှာတင်ပေါ့နော်အမျိုးသမီးတူကိုနိုင်ကလည်းဒါတွေလှုပ်နိုင်ပါလေဆိုတော့သူရဲ့မှုမိကနေပြီးတော့မှပေါ့နော်တက်တေကြခဲ့တဲ့အရာတွေကအမျိုးသမီးတွေရဲ့အခန်းကဏ္ဍအရေးပါမှုအရာရမှုတွေအတွက်တက်တေအထောက်အထားဖြစ်နေတော့ရှိနေခဲ့တယ်လို့အမှားယုံကြည်ထားတယ်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တာတနည်းကျော်ကြာလာပေမဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေကတော့ပုံစံမျိုးစုံနဲ့နေရာတော်များများမှာဆက်ပြီးတော့ရှိနေဆဲဖြစ်တယ်လို့အမျိုးသမီးစစ်သည်တွေဟာလည်းကြာရနေရာကနေပါဝင်နေကြဆဲဖြစ်ပါတယ်။အစင်လာကန့်သက်ချက်တွေဘယ်လိုပဲရှိရှိအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဂျန်တူတမ်းပြီးအတွက်တဒတ်တအားပါဝင်ဆောင်ရွက်နိုင်ကြတယ်ဆိုတာကိုတော့မြန်မာနဲ့ယူကရိန်းအမျိုးသမီးရဲ့လှုပ်ရှားမှုတွေကတက်တည်ပြနေတယ်ဆိုတာတင်ပြရင်ဒီသတင်းပဲအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ဒီမှာဖင်ပြချပါရှင
်ဘတ်စင်အမျိုးသမီးကဏ္ဍကိုမခင်ဖြူတွေ့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးသွားမှာပါအဲ့ဒီမတိုင်ခင်တော့အခုအရင်သုတဆုံလယ်အမေရိကန်တခွင်အစည်းအဝေးကိုနှာစင်ရမှာဖြစ်ပါတယ်သုတဆုံလယ်အမေရိကန်တခွင်အစည်းအဝေးမှာတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်အမေရိကန်အနောက်ဘက်ချန်ပီနယ်တွေမှာအထူးသဖြင့်ကယ်လီဖိုးနီးယားပြည်နယ်မှာရေခမ်း6ရှားပါးတဲ့ပြဿနာကိုရင်ဆိုင်လာနေတဲ့အကြောင်းကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ရာသီဥတုဖောက်ပြန်ပြောင်းလဲမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ဒီနှစ်အတွင်းအဝီစီရေရင်ပေါင်း1200ကျော်ခန်းချောက်သွားပြီးဒါဟာဆိုရင်မနစ်ကတည်းက58ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ကယ်လီဖိုးနီးယားရေအရင်းမြစ်ထိန်းသိမ်းရေးဌာနရဲ့စည်ရင်းကိန်းဂဏန်းတွေအရသိရပါရတယ်။2018 2019 2020တုန်းကတွင်းရေ100အောက်တာခန်းချောက်ကုန်တာပါ
they're surviving bringing water
ဒီနေရာကနေတိတ်မွေးတဲ့နေရာကနေရေဝဲပါတယ်နေစဉ်ဝင်ရပြီးတော့သူတို့ကငါးခန်းလန်ဆက်နဲ့ရည်စီနဲ့လာပို့ပါတယ်။အကြခင်မှာမိုးရွာဖို့မျှော်လင့်နေပြီးတော့တောင်ရှိသူတွေကတခုခုလုပ်ပေးစီခြင်းပါလေ။အရေးကြီးဆုံးလူနေတာကရေပါ
။ရေခမ်းချောက်မှုပြဿနာကိုအဓိကကြုံရတဲ့ဒေသဟာစိုက်ပျိုးရေးအဓိကလုပ်တဲ့ဆန်ဟွာကင်းတောင်ကြားဒေသဖြစ်ပါတယ်။အဲ့ဒီဒေသကအသီးအနှံဟင်းသီးဟင်းရွက်နဲ့အစစ်မျိုးစုံကိုကမ္ဘာတဝန်းပို့ဆောင်တာပါ။ကယ်လီဖိုးနီးယားမှာတတိယနှစ်မြောက်မြေအောက်ရေပို့ပြီးတော့ခန်းချောက်လာပါတယ်မိုးကောင်ခြောက်သွေးမှုကိုစောင့်ကြည့်တဲ့ဌာနရဲ့အဆိုအရကယ်လီဖိုးနီးယားပြည်နယ်ရဲ့94ရာခိုင်နှုန်းကျော်ဟာအလွန်ဒါမှမဟုတ်အလွန်ခြောက်သွေးနေတယ်လို့ဆိုပါတယ်မိုးကောင်ရေရှားတာကြောင့်ဆယ်မြောင်းတွေလည်းခန်းချောက်ကုန်ပြီးတွင်းရေတွေကိုတုံးဆွဲနေရကနေခုအခါတွင်းရေတွေပါခန်းချောက်လာနေတာပါ
Well this year we've actually lost
ဒီနှစ်ထဲမှာပြီးခဲ့လာရေတွင်းနှစ်တွင်းရေခမ်းကုန်ပါတယ်ကျမရဲ့အိမ်ကရေတွင်းရေတားရဲ့အိမ်ကရေတွင်းရေပါဒါကြောင့်အခုလို့ကိုယ့်မြေပေါ်မှာရေရင်းထပ်ပြီးတော့တူးရပါမယ်အရင်တုန်းကပြဿနာမရှိခဲ့ပေမဲ့မနှစ်တုန်းကအလွန်လွန်ကို6သွေလွန်ပါတယ်နှင်းလည်းမကြပါဘူးဒီဆောင်မှလည်းအခုလို့ပဲဖြစ်မယ်လို့ထင်တာပါပဲ
အခုလိုအခြေအနေကြောင့်ကယ်လီဖိုးနီးယားကအဝီစီရေရင်း64ရာခိုင်နှုန်းလောက်ရဲ့ရေမျက်နှာပြင်အားတာမန်ရှိရမယ့်အနေအထားအောက်ရောက်နေပါတယ်။ရေမလုံလောက်တော့တာကြောင့်စိုက်ခင်းတွေလည်းဖုံးစိုးမြေရိုင်းတွေဖြစ်ကုန်ပြီးတစ်တီးကြံတွေလည်း6တွေ့ကုန်ပါတယ်။စိုက်ခင်းဤက5သိန်း3သောင်းလောက်မှာမစိုက်နိုင်တာကြောင့်ဒေသစိုက်ပျိုးရေးထောက်ကုန်တွေလည်းကျဆင်းကုန်ပါတယ်။
just not enough rain the water
came ဒီနေလာတာကြောင့်လွန်ခဲ့တဲ့၄နှစ်အတွင်းဖုန်းတွေအဆက်မပြတ်ဝင်လာပါတယ်ဒီလိုရေတွေနည်းလာတာကိုကျွန်တော်တို့လည်းဘာမှမတက်နိုင်ပါဘူးရေတွေပြန်များလာအောင်လည်းလုပ်လို့မရပါဘူးဖုန်းခေါ်လာရင်လည်းဖုန်းပြေပြီးသွားကြည့်ပေးရုံပါပဲ
မြောက်ရေကိုပဲအပြုတ်သုံးဆွဲနေရတဲ့ Fresno မြို့မြောက်ဘက်ကမီဒရာခဲမှာဆိုရင်လေရေတွေခန်းချောက်ကုန်ပါတယ်ဒီနှစ်အတွင်းရေရင်းပေါင်း430လောက်ရေခန်းကုန်တာပါအခုလိုရေရှားပါမှုကြောင့်ရေမရတော့တဲ့စိုက်ခင်းတွေပုံများလာပါတယ်ဆန်ဟွာကင်းတောင်ကြားဒေသမှာအဝီစီတွင်းရေတက်မလာတော့တာကြောင့်ရေရင်းတူးသမားတွေကိုအားကိုးနေရပါတယ်အီတန်ဘောဝက်စ်နဲ့အဖွဲ့ဟာဒီနှစ်အတွင်းရေခန်းကုန်တဲ့မီဒရာရန်ချိုဒေသတချို့မှာကိုအားစိုက်ထုတ်ပြီးရေရင်းတူးနေရပါတယ်အခုခါရေရဖို့ပေ900 600လောက်ထိတူးရပြီးဒါဟာဟိုရုံးကရေရင်းတူးတာထက် ပေ200လောက်ပို့ပြီးတော့တူးရတာပ
ါ I want to say for the past about
မိုးမရွာတော့မြေအောက်ရေနည်းလာပြီးတော်တော်နဲ့နဲ့တူးရပါတယ်တူးပြီးသားတွင်းတွေကရေတွေခမ်းလာတော့ကျွန်တော်တို့အခုထပ်လာပြီးတူးရပါတော့တယ
်မလာရုံကကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကရေရင်းတွေတိတ်အများကြီးတူးလို့မရအောင်အမိန့်ထုတ်ထားပါတယ်ရေရင်းတစ်တွေထပ်တူးရင်အနီးအနားကရေရင်းတွေခန်းချောက်ကုန်နေတာကြောင့်မှကယ်လီဖိုးနီးယားပြည်သူ့မူဝါဒရေးရာအင်စတီကျူရဲ့ခန့်မှန်းချက်အရမြေက9000လက်ရှိစိုက်ပျိုးမြေရဲ့10ရာခိုင်နှုန်းလောက်မှာလာမယ့်ဆယ်စုနှစ်နှစ်အတွင်းဆက်စိုက်ပျိုးလို့ရတော့မှာမဟုတ်ဘူးလို့ဆိုပါတယ်
။ There are many, you know, communities across the
San Diego မြို့နယ်ရပြီးအခုခါအဲရေရင်းလဲခန်းချောက်ကုန်မဲ့အနေအထားမှာရှိနေပါတယ်။စိုက်ခင်းတွေအတွက်ရေရီအလွန်ကျွန်းထုတ်ယူသုံးဆွဲတာမျိုးခုလိုမျိုးခံလာတာပါ။
တောင်ဝင်ရှိသူတွေဘက်ကတော့တတ်နိုင်သလောက်လုပ်ပေးနေတာပါ။
Here in Fairmead there are families who don't have access to running water.
Fairmead မှာရေတော်တော်ရှားနေပါတယ်။ဒီနယ်အစိုးရကလည်းအရေးပေါ်အကူအညီမပေးတော့ရေပုံးတွေနဲ့ပဲသုံးနေရပါတယ်။အစားတောက်ချက်ပြုတ်တော့လည်းဒီရေ၊တကန်ဆေးလည်းဒီရေ၊ရေချိုးလည်းဒီထဲကနေပဲချိုးနေကြရတာပါ
။ရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်ကမ္ဘာကြီးပိုပူပြင်းလာသလိုမိုးခေါင်6တွေ့ကုန်ပြီးမြို့ရွာတဝန်းရေရှားပါမှုပြဿနာတွေနဲ့ကြုံတွေ့နေရတာပါခင်ဗျာ။ဆောက်ပလက်မြေဟာကော်လိုရာဒိုအနောက်ပိုင်းကနေနီဘရာစကာပြည်နယ်ရဲ့စီဝင်လာပါဒီမြေဟာဝိုင်ယိုမင်းပြည်နယ်ရော့ကီတောင်နှင်းတွေအရှေ့ဘက်ကနေစတင်စီးဆင်းလာတာပ
ါ That water is used to
ဆောက်ပလက်မြေကိုလူတော်များများမြှိခိုနေကြတာပါရေပေးစနစ်အတွက်နဲ့စိုက်ပျိုးရေးအတွက်လည်းသုံးကြပါတယ
်ကော်လိုရာဒိုပြည်နယ်မှာမြို့ပြနယ်နမိတ်ကျယ်ပြန့်လာတာကြောင့်ရေသုံးဆွဲမှုများလာပါတယ်နီဘရာစကာပြည်နယ်ကစိုက်ပျိုးရေးသမားတွေကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတာပါဒါကြောင့်69နှစ်အကြာသဘောတူညီချက်ကိုအသုံးချပြီးရေပိုရဖို့အတွက်နီဘရာစကာပြည်နယ်ကကော်လိုရာဒိုပြည်နယ်ထဲကဆောက်ပလက်မြစ်ကနေတူးမြောင်းသွယ်ဖို့ကြိုးစားပါတယ်။ကော်လိုရာဒိုစိုက်ပျိုးရေးသမားတွေကဒါကိုလက်မခံချင်ပါဘူး
။ When you pull that main resource out
ဒီရေတွေဒါခွဲပေးရမယ်ဆိုရင်ကျွန်တော်တို့ဘဝဘယ်လိုဖြစ်သွားမလဲဆိုတာစဉ်းစားကြည့်ပါ။ကျွန်တော်တို့ဘက်ကချဲထွင်စိုက်ပျိုးရမှာသုံးမဲ့ရေကိုနီဘရာစကာဘက်ကတူးမြောင်းသွယ်ပြီးယူမယ်ဆိုတာကြားပါတယ်။ကျွန်တော်တို့အတွက်ရေမလုံလောက်တော့တာကြောင့်စိုက်မရတော့ဘူးဆိုရင်နောက်မှကျွန်တော်တို့အတွက်အလွန်ဒုက္ခရောက်မှာပါ။အ
ရီဇိုနာပြည်နယ်ကပြောင်းမှုနဲ့တခြားသီးနှံစိုက်ခင်းတွေအတွက်အခုအခါမှာရေရနေသေးပေမဲ့ဘလောက်ကြာကြာဆက်ရနိုင်မလဲဆိုတာကတော့မရေရာဖြစ်နေပါတယ်။ရာသီဥတုဖောက်ပြန်မှုမိုးခေါင်ရေရှားဖြစ်မှုတွေကြောင့်ဒီစိုက်ခင်းတွေအတွက်ပြီးနေတဲ့ကော်လိုရာဒိုမြေရေကိုပထမဆုံးအချိန်အနည်းနဲ့ short chart ကန့်သက်သွားမှာပါ။အမေရိကန်ရေအရေးမြစီမံခန့်ခွဲရေးဘီရိုကဩဂုတ်လလယ်မှာဒီကန့်သက်ချက်တစ်ခုချမှတ်ခဲ့တာပါ
Because the Colorado River cutbacks were
Colorado မြေရေပေးနေတာကိုဖျက်လိုက်ရင်စိုက်ခင်းသုံးရေပမာဏတော်တော်များများရမှာမဟုတ်တော့ပါဘူးနောက်နှစ်အတွင်းသုံးရမယ်ရေတစ်ဝက်လောက်ရော့သွားမှာဆိုတော့အခုစိုက်နေတဲ့မြေကတော်တော်များများလည်းမစိုက်နိုင်တော့ပါဘူ
းအမေရိကန်နောက်ဖက်ပြည်နယ်တွေမှာလူဦးရေတိုးပွားလာသလိုနှစ်အတော်ကြာမိုးခေါင်ရေရှားမှုကလည်းရေဝတ်လွှာတွေကိုခန့်ခြောက်စေပါတယ်
There's a lot of pressure in the west.
အနောက်ပိုင်းပြည်နယ်တွေက6တွေ့ဒေသထဲမှာပါ။ခန္ဓာရမှာဥယျင်တဲရတာမျိုးဖြစ်ပြီးတော့စီးပွားရေးအရာရက်တည်နိုင်အောင်လဲကြိုးစားရပါလေ။အားလုံးကအဲ့လိုရုန်းကန်ရတာပါ
။ Nebraska ဘက်ကရေသွင်းမဲ့စီမံကိန်းဘလောက်ရေရှည်ခံလဲဆိုတာကိုလည်းစောင့်ကြည့်ရမှာပါ။
It's going to have to be a collaboration.
ညှိနှိုင်းဆောင်ရွက်သွားမှာပါ။အနောက်ဖက်နဲ့ Colorado ပြည်နယ်ကအိမ်နီးချင်းတွေနဲ့ညှိနှိုင်းမှာပါ။သူတို့တွေဘာတွေလုပ်နေလဲဆိုတာကိုသိပါတယ်။သူတို့နေရာမှာဆိုရင်ကျွန်တော်လည်းအဲ့ဒီလိုပဲလုပ်မှာပါ။ဒါပေမဲ့ကျွန်တော်တို့ဘက်မှာလည်းစိုက်ပျိုးဖို့အတွက်ရေလိုနေတာကြောင့်ပါ
။လွန်ခဲ့တဲ့နှစ်တရာကျော်လုံးကလည်းအခုလိုတူးမြောင်းသွဲပြီးတော့ရေယူခဲ့ဘူးပါတယ်။1894ခုနှစ်မှာထုတ်ဝေတဲ့ Omaha Daily Bee သတင်းစာမှာစိုက်ပျိုးရေးသမား900လောက်ဟာကျွန်းနော်တလေးဆန်နေတဲ့အတူနေဆက်ကိုဖျက်ပြီးတော့တူးမြောင်းဖောက်လုခဲ့ပါတယ်။အဲ့ဒီအချိန်ကအာနာပိုင်နေရာစီမံကိန်းအတွက်ရမုံငွေကိုတနည်းစာလောက်သာချပေးတဲ့အတွက်နောက်ပိုင်းမှာရန်နာသွားပြီးမူလသတ်မှတ်ထားတဲ့ကီလိုမီတာ100ရဲ့၄ဘုံတဘုံလောက်သာတူးမြောင်းဖောက်ပြီးခဲ့တာပါ2022ခုနှစ်အရောက်မှာတော့နီဘရတ်စကာပြည်နယ်တာဝန်ရှိသူတွေကမြေအားချဲ့ထွင်ဝယ်ယူဖို့နဲ့အရင်ဖောက်ခဲ့တဲ့လမ်းကြောင်းတစ်လျှောက်တူးမြောင်းပြန်ဖောက်ဖို့ရမုံငွေ53သန်းချမှတ်ပေးခဲ့ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်တဲ့အမေရိကန်တစ်ခွင်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ် VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့တောက်ကြညပိုင်းအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးမှာပါဒေါခင်မျိုးသက်စီစဉ်တဲ့သိပ္ပံနဲ့နှီးပညာကဏ္ဍဖြစ်ပါတယ် Asteroid လို့ခေါ်တဲ့ဥက္ကာပြန်ဆိုတာဘာပါလဲကမ္ဘာပေါ်ကိုဥက္ကာပြန်တွေကျရောက်ပြီးတော့လူသားတွေအတွက်အန္တရာယ်ရှိလာနိုင်ပါသလားLNP နယ်ကနက္ခတ္တဗိဒပညာရှင်ဒေါက်တာဝင်းသာထွေကိုဒေါခင်မျိုးသားကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဥက္ကာပြန်နဲ့ကဘာပေါ်ချပြီးလူသားတွေအနေဖြစ်မှာစိုးရိမ်ကြတဲ့အတွက်သိပ္ပံပညာရှင်တွေကတားဆီးဖို့ကြိုးစားနေကြပါတယ်။တကယ်တော့ဒီ asteroid ဆိုတဲ့ဥက္ကာပြန်တွေဟာကဘာအပါဝင်နေမီတာဆိုစတီဖွဲ့စည်းကလေးကနေရှိနေတာလို့အလနွိုင်းပြည်နယ်ကနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းတာထရီကပြောပါတယ်။
အစိုင်ကအကြီးကြီးအသေးသေးပေါင်းလိုက်လို့ရှိရင်တသန်းကနေနှစ်သန်းလောက်ရှိတယ်။အဲ့တော့သူတို့ဒီကြောက်ဆိုင်ကြောက်ခဲကြီးကိုကျွန်တော်astride လို့ခေါ်တာ။ဒါကြောင့်မို့ astride bird ဆိုတော့ကြောက်ခိုင်ကြောက်ဆိုင်ကြောက်ခဲဥက္ကာပြန်ကပတ်ကြီးလို့ခေါ်တာ။အဲ့ဒါကြီးရတယ်တော်တော်ကျယ်ကျယ်ကြီးကြီးလို့ရှိတယ
်။အဲ့ဒီဥက္ကာပြန်ကပတ်ကြီးပေါ့နော်။ဘယ်နားမှာရှိတာပါလဲဆရာ
။သူကအင်္ဂါဂျူနဲ့ကြာသာပတိဂျူဂျားထဲမှာရှိတယ
်။ဘယ်လောက်ကြီးပါလဲဆရာ
။သူကဘယ်လောက်ကြီးလဲဆိုလို့ရှိရင်ဟိုကဘာနဲ့ဟိုအင်္ဂါဂျိုနီးရနေပြီးတော့ဟိုတလာဘေးဂျိုနီးပါလားဟိုပြန်ရှိရတော်တော်ကျကျဝေါဝေါရှိရသူကဆိုတော့အဲ့ဒါကဘာဖြစ်နိုင်လဲဆိုတော့ဒီကြောက်ဆိုင်ကြောက်တဲ့ astride ကြီးကကဘာနီးဆွဲအောင်မလို့တလာဘေးဂျိုကြီးကကြီးရခါတလာဘေးဂျိုကိုတော့နေတယ်လို့အင်္ဂါဂျိုလည်းတော့နေတယ်ကဘာအောင်လည်းလာနေ1994ခုနှစ်မှာကျတော့ဒီကကြောက်ဆိုင်ကြောက်တဲ့အရင်ကြီးရဲ့ astride ကြီးတကူဟာဒီပြည်သားကိုဆိုတော့ကြောက်လာဘေးဂျိုကိုပွားပြီးလဲနီးလာတယ်လို့ပြောအစိမ့်ဆက်မှုမှာကိုယ်ရဲ့ဇက်တိုက်ဒီပြည်သားဝင်တိုက်တာအဲဒါဆိုမျက်မြင်ကိုတွေ့နေတာဒီတိုက်တဲ့ဒဏ်ရာကြီးကကဘာတက်တော့ကြီးတယ်ဆရာ
ဟိုရင်ပေါ့အခေါ်ဝေါ်နည်းနည်းပြောပြပါဆရာဒီကဥက္ကာပြန်ရဲ့
အခေါ်ကြောက်ဆိုင်ကြောက်တဲ့ astride ခေါ်တာပေါ့ဥက္ကာလို့ပဲပမာဏလို့ကျွန်တော်သိရမယ်လေနောက်တစ်ခါမေတူတဲကိုဝင်လာပြီဆိုရင်တော့ကျွန်တော်ဥက္ကာပြန်မီဒီယာလို့ခေါ်တာပေါ့ကျွန်တော်ဒီပမာကြတော့ကျဲပြတာပေါ့လေနောက်တစ်ခါဒီကြောက်ဆိုင်ကြောက်တဲ့ကဘာကိုရိုက်ပြီးဆိုရင်တော့ media right လို့ခေါ်တယ်။ဒီကြတော့ဥက္ကာပြန်ခဲတယ်လို့ခေါ်ရတယ်။သူကြတော့ဒေဒီနဲ့ပုတ်တဲ့တကြောင်အစိမ့်စမောကွယ်မီးတော်မူကြတာ။အဲ့ဒါကိုကျွန်တော်ကြတော့ဒါကျေကျေလေးလို့ခေါ်ကြတာပေါ့။ဟုတ
်ကဲ့။ကဘာပေါ်ကိုဒီဥက္ကာပြန်နေဟိုကြာဘူးပါလားဆရာ
။အာလွန်ခဲ့တော့နှစ်ပေါင်း63ကနေ65တန်းလောက်မှာအစိုင်းချက်တော်တော်ကြီးရဲ့ဥက္ကာပြန်တစ်ခုကဘာကိုကြာဘူးလေလို့ယူဆတယ်အဲ့ဒါကြောင့်မို့လို့ကဘာကိုရိုက်တာနဲ့ခါရဲခုံလေးတဲရီအကုန်လုံးအငွေရီအကုန်လုံးရေပို့နေဟာနေတော့ရောက်ပြီးတော့ဒီနေရောင်ကြီးကိုကာဝယ်လိုက်ကာထားလိုက်ပြီးတော့နေရောင်ကြီးနေရချက်ကြောင့်မို့လို့ဒီဒိုင်နိုဆောအကုန်လုံးမျိုးပြုံးသွားတယ်လို့ယူဆတာရှိဘူးလားပေါ့နောက်တစ်ခါတစ်ခါတစ်ခါကြာလို့ရှိရင်ကျွန်တော်ဥက္ကာပြအေးမကြောက်ကြောက်ဝင်နေတာပဲဒါပေမဲ့လို့သူကတိတ်တိတ်တတကြီးကဘာကိုဟိုအနည်းပြောင်းလို့မဖြစ်သေးဘူးပေါ့ဒီဒါမျိုးတော့တခါလို့ဆိုလို့ရှိရင်ရွာရှာမှဝင်သွားတာရှိတယ်ဒီလိုပဲကြာခဲ့တာကြီးဆိုတော့ခွေးတာလို့ခေါ်တဲ့ဂျန်ဝင်ကြီးကြီးနေရာကြီးရှိတယ
်ဆရာဒီဥက္ကာပြန်နေရဟိုကဘာအတွက်အန်တရာရှိရပေါ့နော
်အန်တကယ်လို့ဒါဒီပြိပိသာသာကြီးမားတဲ့အဆိုင်ခဲကြီးတဲ့ဥက္ကာပြန်နေဝင်လာမယ်ဆိုရင်တော့ကဘာကအန်တရာရှိတယ်ဒါကြောင့်မို့လဲသိပ္ပံပညာရှင်တွေကဒီဝင်တိုက်နိုင်တဲ့အခြေအနေရှိတဲ့ဥက္ကာပြန်နေကိုဘယ်လိုများကျွန်တော်တို့ကဘာကိုကာဝယ်မလဲဒီနီးပါးနီးလမ်းပေါင်းတော်များများတို့စဉ်းစားထားရရှိတာပေါ့ဒီတခါဆိုရင်တို့ကဒီတိုက်ချင်းပြတုံးများနေနဲ့ဝင်တိုက်တယ်အစိမ့်စိမ့်မောကွမ်းတယ်ဒါမို့လဲဝင်တိုက်တဲ့ဟာကိုလက်ချောင်းဖီးတွယ်သွားအောင်လုပ်ပြီးလှုပ်ခြင်းအဲ့ဒါတွေတို့ကဟိုမျိုးစုံရှိပါတယ်တို့အဒီတခါကြတော့ဗာလဲဆိုတော့ကဘာကိုတကယ်လာရအောင်မဟုတ်ဘဲနဲ့ aspect တစ်ခုကိုဝင်တိုက်ကြည့်များဆိုစမ်းကြည့်တဲ့သဘောပါအခုလက်တွေ့ရတယ်အဲ့ဒါကိုလုပ်ကြည့်တာပါ
အခုနောက်ဆုံး NASA ကနေဆန်းတာပေါ့နော်ဆရာ
ဟုတ်ကဲ့အဲ့ဒါကိုကို dot ခေါ်တာပေါ့ dot ကတော့ဟိုအပေါ်ပေါ့လေဟို double asteroid redirection test ကိုခေါ်တယ
်အဲ့ဒီကဘာပါလဲဆရာ
ဟုတ်ကဲ့လို့ဒီဟိုလာနေတဲ့ကဘာကိုလာနေတဲ့ asteroid မဟုတ်ဘဲနဲ့အဲ့ဒီက asteroid တစ်ခုခုကိုရွေးလိုက်ပြီးတော့အဲ့ဒါဝင်ပြီးတော့တိုက်ကြည့်လို့ရမလားဆိုစမ်းကြည့်တာတိုက်လိုက်တဲ့ခါကျရင်လမ်းကြောင်းဘယ်လိုပြောင်းလဲသွားမလဲဆိုတော့အဲ့ဒါကိုကြည့်ရတယ်
ဒီ NASA နဲ့ဆန်းတဲ့ဥစ္စာပေါ့နော်ဘယ်ဥက္ကာပြန်ကိုသူတို့ပြစ်ပြီးတော့ဆန်းလာပါလဲဆရာ
သူတို့ကအခုကလေဟိုဥက္ကာပြန်ဒွဲလို့ခေါ်မှာပေါ့နော်ဟိုသူကဒါကြောင့်မလို့ဒါပေါ်ခေါ်တာဟိုဒါမဲ့ first လို့ခေါ်ရဲ့
ဆုပ်ပုံနဲ့ရှိတဲ့ဥက္ကပြန်အပေးလေးသူကဘလောက်ပဲရှိရဆိုရင်ပင်၅25ပေးလောက်ပဲဒိုင်းလီတာရှိရလေးကသူ့ရဲ့ဟိုပင်ကိုဥက္ကပြန်ဖြစ်တဲ့ Vitamus ဆိုတဲ့ဥက္ကပြန်သူကြတော့ဟိုမိုင်ဝက်လောက်ရှိတယ်အဲ့ဒီပတ်နေတာသူက7နာရီတခါပတ်နေတာအဲ့ဒါကိုသူကရွေးချယ်ပြီးတော့အတူနဲ့ကဘာကိုအနေပြို့ဖြစ်နေလာတယ်မဟုတ်ဘူးသူတတ်တတ်ကိုရှိနေတာအဲ့ဒါကိုသူကရွေးချယ်ပြီးတော့စမ်းကြည့်တာပေါ့ပထမဆုံးတော့လူသားတွေအနေနဲ့ဂျိုတခုကိုလမ်းကြောင်းပြောင်းအောင်တက်ဆုပ်တာပထမဆုံးအချိန်ကလည်းလုပ်တာ
ချာဘာဖြစ်လို့ဒီလမ်းကြောင်းပြောင်းတာဟာတိတ်အရေးကြီးနေတာပါလ
ဲ။ဟုတ်ပါဘူး။ဘာလို့ဆိုတော့ဒီလိုမျိုးကဒီဥက္ကပြန်တခုကကဘာတက်တက်လာနေတယ်ဆိုကဘာနဲ့တိုက်မယ်ဆိုကျွန်တော်ကဝင်တိုက်မှညလွတ်တူတိုက်ချင်းပြုံးညနေတယ်ဝင်တိုက်လိုက်ပြီးတော့လမ်းကြောင်းပြောင်းပြလိုက်မှကဘာကိုတိုက်မိပါဘူး။ဒါအဓိကဘူး။ကဘာကိုကြောက်ရမယ်အန်ဒီကိုကာကွယ်တဲ့သဘောပဲ။အဲ့ဒါကိုအခုကတော့ပြန်လုပ်ထားတာ
။အခုပေါ့နော်ကဘာမေဘောဒီအောက်ကပြန်နေဝင်တိုက်မယ်ဆိုတော့ထုတ်ရင်နေတဲ့သူတွေအတွက်ပေါ့နော်ဆရာလားလားနည်းနည်းပြောပြပေးပါဆရာ
သူကတော့ပြောလို့ပဲလေအခုလောလောဆရာကတော့အခုအဆိုင်ကျတော်တော်များများလေးကကောင်းနေရဝင်နေတာပဲသူတို့ညညညကျဲကျွေးကြတို့စသဖြင့်ပေါ့ strike တွေကြောက်ဆိုင်ကြောက်ခဲ့သေးတယ်နောက်တစ်ခါတခြားဂျူရနေလင်းလာရီစသဖြင့်ဝင်နေတာပဲဒါမဲ့လို့သူတို့ကန်ကောင်းတာကဘာလေးဖြားရှိနေတယ်atmosphere ရှိနေကြဒေရဲ့ audio ဝင်လာရဲ့သူက friction လို့ခေါ်ရဲ့ put အားကြောင့်မလို့သူကကြာဖြစ်သွားတယ်နေကြောင်သွားတယ်ပြစ်ကြတယ်အဆိုင်ခဲကြီးကြီးကြီးလောက်ဖို့ဆိုတော့အခုလောလောဆယ်အားဖြစ်တော့ဒီကဘာကိုဟိုအနေကြိုက်ရောက်တော့အောင်တော့အနေမပေးသေးဘူးလို့ကျွန်တော်ဒီသိပ္ပံပညာရှင်တွေကတော့တွေးရှိကြရပြောလို့ရတယ်ခုနပြောလို့ပဲတကယ်အကြီးကြီးမားမားအဆိုင်ခဲကြီးကတရားတွေမဝင်မလာနိုင်ဘူးလို့သူတို့ယူဆထားတယ်ဒါပေမဲ့လို့ပြောပြနေတယ်လို့လည်းအချိန်ကြီးဝေလာနိုင်တယ်ဒါတို့လည်းကျွန်တော်ကဘာပဲပြောပြောနေ့နဲ့လာနေကြည့်ပြီးကျွန်တော်တွေ့ရှိပါတယ်ကျွန်တော်ဝေလာနေဆိုရင်လည်းဆိုတော့ aggression အခြေအနေရတော့အနေနဲ့မရှိပါဘူ
းဒေါက်တာဝင်းသာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာတွေ့ကြပါစို့
တော်ခင်မျိုးသားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြတာဖြစ်ပါတယ်။ VOE ကနေတောက်ချာနေညာပိုင်းနောက်ဆုံးရမြန်မာဘာသာစီစဉ်တွေကိုည7:00နာရီဆက်ပြီးတော့အထံလွှင့်ပေးနေပါတယ်။အခုတခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုမခင်ဖြူတွေကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့အကျဉ်းချခံရတဲ့ Belarus နိုင်ငံကလူခုရေးတက်ကြွလှုပ်ရှားသူ LS Bialyatsky နော်ရုရှားလူခွင့်ရေးအဖွဲ့ Memorial နဲ့ Ukraine လူခွင့်ရေးအဖွဲ့ Center for Civil Liberties တို့ကိုချီးမြှင့်လိုက်တဲ့အကြောင်းစုရွေးချယ်ရေးကော်မတီဥက္ကဋ္ဌ Berit Anderson ကဒီကနေ့ကြေညာပါတယ်။သူတို့ဟာ Belarus, Russia နဲ့ Ukraine နိုင်ငံတွေမှာငြိမ်းချမ်းရေးလူခွင့်ရေးဒီမိုကရေစီရေးတွေအတွက်ရှေ့တန်းကနေစွန်းစွန်းတမန်ဆောင်ရွက်ခဲ့ကြတာကြောင့်အခုလိုချီးမြှင့်တာဖြစ်တယ်လို့ပြောပါတယ်။သူတို့ကနိုင်ငံအတွင်းကရပ်ဖက်လူမှုဖွဲ့စည်းတွေကိုကူစားပြုပြီးအာဏာရှင်တွေကိုဝေဖန်ထောက်ပြခွင့်တွေပို့ပြီးတော့ရရှိလာအောင်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေကိုကောက်ွယ်ပေးနိုင်ဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းခဲ့ကြသူတွေဖြစ်တယ်လို့လည်းစုရွေးချယ်ရေးကော်မတီဥက္ကဋ္ဌကဒီကနေ့ပြောဆိုသွားပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ပင်တိုင်ဆောင်းပါးရှင်တူဖြစ်သူသတင်းသမားဦးစီသူအောင်မြင့်ကိုတက်မတော်ပြုတ်ခွဲအောင်လှုံ့ဆော်မှုပုံမှန်905ကကြည့်အမှုအတွက်ပဇွန်အောင်မြို့နယ်တရားရုံးကအလုံးနဲ့ထောင်နဲ့သုံးနှစ်ချမှတ်လိုက်ပါတယ်။ဒီပြစ်ဒဏ်အတွက်ယူကန်တင်မယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်။ပုံမှန်905ကကြီးနဲ့ပဲဗဟန်းမြို့နယ်တရားရုံးမှာတရားစွဲခံထားတဲ့အမှုအတွက်လည်းရှေ့သတင်းပဲကြာတာရင်းနေမှာအပြစ်သက်အမိန့်ချမှတ်မယ်လို့ခန့်မှန်းရပါတယ်။ဥရောပမှာစောင်းဝင်စားပြုလာပြီးတော့ရာသီဥတုပိုးပြီးတော့အေးလာတာနဲ့အမျှ COVID-19 ကပ်ရောဂါနောက်ထပ်လှိုင်းကြီးဝင်မဲ့အခြေအနေမြင်နေရတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ COVID ကာကွယ်ဆေးခဏခဏထိုးနေရပြီးဆေးမျိုးစားအသစ်တွေလည်းအမျိုးမျိုးဖြစ်လာတဲ့အခါမှာလူတွေကအားဖြည့်ကာကွယ်ဆေးမထိုးချင်တော့တာကလည်းကူးစက်မှုတွေပြန်များလာမှာကိုပညာရှင်တွေကသတိပေးနေကြတာပါရှင်။
တရင်ချင်းကျုပ်ကိုမက်ခင်ဖြူထွေးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးတော့အတန်လွန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှွမ်ခါလီနဲ့ PJ အလီယတ်တို့ဖြစ်ပါတယ်။ VOA American တန်ရဲ့တောက်ကြနေညပိုင်းမှာပါသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလိုက်မီတာ190တို့ကနေတန်လွန်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်လိုက်ပါ
This program has come to you from the Voice of America, Washington.